Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မတ်လ29ရက်ဗဟုသုနေ့မနေ့ဖက်အတန်လွှင့်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေနိုင်ငံမီဒီယာ3040 49နဲ့အတူ VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီတော့ဆက်မှုပြပါခင်ဗျာအခုမနေ့ဖက်အစီအစဉ်မှုဖြစ်ဆောင်ရွက်ပြီးမှာပါ
။စမတ်စုမြတ်ပါရှင်။ကမ္ဘာရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက်အမေရိကန်မှာကန့်သတ်ထားတဲ့ဥပဒေတွေကိုသမ္မတဒေါ်နယ်ထရမ့်ကသမ္မတအမိန့်နဲ့အင်္ဂါနေ့ကပယ်ဖျက်လိုက်ပါရယ်။ EU ရဲကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့အကြောင်းကြားစာမှာဗြိတိန်ဝင်ကြီးချုပ်လက်မှတ်ရေးထိုးလိုက်ပါပြီ။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုတော့ကိုစောဝင်းနိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
ဆန်စီလက်မှတ်ထိုးဖို့ကိစ္စဆိုတဲ့ပါတာဆိုတဲ့ကိစ္စကKIU
KIA 1990ဒါတော့အပြည့်ရစာချုပ်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးတော့ပြည်ပရောက်ခချင်းအဖွဲ့အစည်းတွေရဲ့သဘောထားဖြစ်ပါလေမကြခင်မှာအပြည့်စုံကိုကြားရပါလိမ့်မယ်အဲ့ဒါအပြင်လက်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံမှာတည်တံ့ချခံထားရတဲ့မြန်မာလူငယ်နှစ်ဦးအတွက်အယူခံဝင်မှုမြန်မာအစိုးရတာဝန်ရှိသူတွေဘက်ကပြင်ဆင်နေတဲ့အကြောင်းပကံကဖိအားစီရီပထိုးတွေရေရှည်တည်တဲ့အောင်ထင်းသေးရေးမှာစိုးရိမ်ချက်တွေရှိတဲ့အကြောင်းနဲ့ရခိုင်ပြည်နယ်မှာရောက်ရှိနေတဲ့သတင်းတော့ပြည်ရေးကဒီလိုရည်တရင်တော့မမေခါကိုဆက်တွေ့မြင်မြန်ထားတာနောက်ပြီးတော့ကဘာကြီးပူနေမှုချောချာရေးရာသီဥတုပြောင်းလဲတက်ချွေရေးနဲ့ပတ်သက်ပြီးတော့အရင်ဆိုးရလက်ထက်မှာရှိနေတဲ့ဥတွေကိုပြဖြစ်တဲ့ဥတွေကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးလိုက်တဲ့အကြောင်းစတဲ့သတင်းတော်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မှုနဲ့ကိုစောဝင်းနိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ကမ္ဘာရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက်အမေရိကန်သမ္မတဟောင်ဘရက်အိုဘားမားလက်ထက်ကပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုချက်ချင်းပြက်ပြဲသွားစေတဲ့သမ္မတအမိန့်ကိုသမ္မတဒေါ်နယ်ထရမ့်အင်္ဂါနေ့တုန်းကလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီဥပဒေကန့်သတ်ချက်တွေဟာအမေရိကန်ကြောင်မီးသွေးလုပ်ငန်းတွေရဲ့စီးပွားရေးကိုထိခိုက်စေတယ်လို့မစ္စတာထရမ့်ကပြောပြီးတော့သူ့ရဲ့ရွေးကောက်ပွဲကိစ္စတွေအတိုင်းပယ်ဖျက်ခဲ့တာပါ။အမေရိကန်ကြောင်မီးသွေးတွင်လှုပ်သားတွေအများအလုံးပြန်ရအောင်လုပ်ပေးမှဖြစ်တယ်လို့လက်မှတ်ထိုးပွဲမှာသမ္မတကပြောပါတယ်။အင်္ဂါနေ့ကသမ္မတအမိန့်ထဲမှာအရင်အိုဘားမားအစိုးရလက်ထက်ကချမှတ်ဆောင်ရွက်နေတဲ့ဆောင်ရွက်ချက်ပေါင်း12ခုကျော်ကိုအမေရိကန်ပြည်တွင်းမှာဒီမြေရင်းလောင်စာထုတ်လုပ်မှုတိုးမြင့်ဖို့ရည်ရွယ်ပြီးတော့ဆိုင်းငံ့ပယ်ဖျက်ရပ်ဆိုင်းလိုက်ပါတယ်။ကမ္ဘာကြီးပူနွေးလာမှုတားဆီးနိုင်ရေးအတွက်ဖန်လုံအိမ်တန်းငွေထုတ်လုပ်မှုလျှော့ချနိုင်ဖို့ဆောင်ရွက်နေတဲ့ Clean Power Plan တန်ရှင်းစွမ်းအင်အစီအစဉ်ကိုအ мян ဆုံးပြန်လည်တုံ့တက်ဖို့လဲသမ္မတထရမ့်ကညွှန်ကြားခဲ့ပါတယ်။ကြောင်မီးသွေးထုတ်လုပ်တဲ့လုပ်ငန်းတွေကိုဘ ਹੁ အစိုးရပိုင်းမြေယာတွေမှငှားဖို့အရင်ကကန့်သတ်ထားတာကိုလည်းဖယ်ရှားလိုက်ပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုထဲမှာရေနံတဘာဝဓာတ်ငွေနဲ့ကြောင်မီးသွေးထုတ်လုပ်မှုကန့်သတ်ထားချက်တွေကိုလည်းအင်္ဂါနေ့ကသမ္မတအမေနဲ့ဖယ်ရှားလိုက်ပါတယ်။အခုလိုသမ္မတလုပ်ပိုင်ခွင့်နဲ့မစ္စတာထရမ့်လုပ်ခဲ့တဲ့အပေါ်ယာဒီဥရုဆိုင်ရာသိပ္ပံပညာရှင်တွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်ရှင်
။မနေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆက်ဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးနေတဲ့အလွတ်တော်ထားလိုင်းရေးကော်မတီဥက္ကဋ္ဌဒေဗင်နူးနက်စ်ဥက္ကဋ္ဌရာထူးကနေနှုတ်ထွက်ပေးဖို့ဒီမိုကရက်ပါတီဝင်တွေဘက်ကတောင်းဆိုမှုတွေထွက်ပေါ်နေတဲ့အတွက်အခုသတင်းပတ်အတွင်းပြုလုပ်ဖို့ရှိတဲ့ကော်မတီရဲ့ကြားနာမှုတွေကိုဖျက်သိမ်းလိုက်ပါတယ်။အလွတ်တော်ထားလိုင်းရေးကော်မတီဒုတိယအကြီးအကဲဒီမိုကရက်လွတ်တော်အမအာဒမ်ရှစ်ဖ်ကနူးနက်စ်အနေနဲ့ရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုတဲ့ကြေညာချက်ထုတ်ပြန်ပြီးသူ့အနေနဲ့ဘာကြောင့်နှုတ်ထွက်ရမှာလဲဆိုပြီးနူးနက်စ်ကအင်္ဂါနေ့မှာသတင်းတော့တွေကိုပြောကြားခဲ့ပါတယ်။သူအနေနဲ့အခုလိုနှုတ်ထွက်ဖို့တောင်းဆိုမှုကိုအလွယ်တကူဆုံးဖြတ်လှုပ်ဆောင်ခဲ့တာမဟုတ်ကြောင်းနူးနက်စ်နဲ့အတူလက်တွဲပြီးတော့ကာလာရှေချာအလုပ်လုပ်ခဲ့မှုကြောင့်လည်းအဒမ်ရှစ်ဖ်ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ထောက်လှမ်းရေးဌာနတွေကနိုင်ငံခြားအစိုးရအရာရှိတွေထံတယ်လီဖုန်းကြားပြနားထောင်ရင်းသမ္မတဒေါ်နယ်ထရမ့်နဲ့သက်ဆိုင်တဲ့အချက်အလက်တွေကိုမတော်တဆဖမ်းယူရရှိခဲ့ခြင်းဖြစ်ကြောင်းသမ္မတထံသွားရောက်အသိမပေးခင်လေးမှာပဲဒါဗင်နူးနက်စ်ဟာအင်ပီရိုအတွင်းသွားရောက်ပြီးသူ့ကိုသတင်းပေးခဲ့သူနဲ့တွေ့ဆုံခဲ့ကြောင်းနူးနက်စ်ရဲ့ပြောခွင့်ရဂျက်လန်ဂါကပြောပါတယ်အဲ့ဒီသတင်းပေးတဲ့သူထံကအချက်အလက်ကိုလက်ခံတဲ့အချိန်လုံခြုံစိတ်ချရတဲ့နေရာတစ်ခုမှာရှိနေခြင်းနဲ့အတွက်နူးနက်စ်ကသမ္မတအင်ပီရိုအဝင်အတွင်းသွားရောက်ခဲ့တာလို့ပြောခွင့်ရလန်ဂါကတင်းလာနေမှာပြောပါတယ်
EU ဥရောပသမဂ္ဂတွေကဗြိတိန်နှုတ်ထွက်မဲ့တရားဝင်အကြောင်းကြားစာမှာဗြိတိန်ဝန်ကြီးချုပ်ထရီဆာမေအင်္ဂါနေ့ညပိုင်းကလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီအကြောင်းကြားစာကိုဒီကနေ့မတ်လ29ရက်နေ့လည်ကြာရင် EU ဆိုင်ရာဗြိတိန်အမြင့်နှံသက်အမတ်ကြီးတင်ဘော်ရိုကဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒက်စီကိုကိုယ်တိုင်သွားရောက်ပေးအပ်မှာဖြစ်ပါတယ်။ဝန်ကြီးချုပ်မေကတော့ကက်ဘိနက်ဝန်ကြီးအဖွဲ့ကိုမနေ့ပိုင်းမှာဥဆောင်ဆွေးနွေးပြီးရင် EU ကိုနှုတ်ထွက်စာပေးပို့ခဲ့တဲ့အကြောင်းဗြိတိန်ပါလီမန်ကိုအကြောင်းကြားမှာဖြစ်ပါတယ်။အင်္ဂါနေ့ညရုံးကတော့ဝန်ကြီးချုပ်မေဟာဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒက်စ်ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဂျွန်ကန်နဲ့ Germany ဝန်ကြီးချုပ် Angela Merkel တို့ကိုတယ်လီဖုန်းပေါ်ကနေဆက်သွယ်စကားပြောခဲ့ပါတယ်။ Britain နိုင်ငံတဝန်းပြီးခဲ့တဲ့နှစ်ဇွန်လမှာလုပ်ခဲ့တဲ့ဆန္ဒခံယူပွဲမှာ EU ရဲကနေနှုတ်ထွက်ဖို့ပြည်သူအများဆုံးဖြတ်ခဲ့ကြတဲ့အတွက်အခုလိုတရားဝင်နှုတ်ထွက်တဲ့လုပ်ငန်းစဉ်ကိုစတင်တာဖြစ်ပါတယ်။ Britain ရဲ့အကြောင်းကြားစာရရင်ဥရောပကောင်စီဥက္ကဋ္ဌကကျန်တဲ့ EU နိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးပြီး EU ဘက်ကကိုစားပြုညှိနှိုင်းဆွေးနွေးမဲ့သူကိုရွေးချယ်ပါလိမ့်မယ်။ညှိနှိုင်းမှုတွေအတွင်းမှာလိုက်နာရမယ့်စည်းကမ်းချက်တွေကိုသတ်မှတ်ပြီးရင်တော့တရားဝင်ညှိနှိုင်းဆွေးနွေးမှုတွေကို Britain ကိုယ်စားလှယ်နဲ့စတင်မှာပါ။စုစုပေါင်းညှိနှိုင်းမှုတွေအတွက်နှစ်နှစ်အချိန်သတ်မှတ်ထားတဲ့အတွက်2019မတ်လတည်းမှာ EU ရဲကနေ Britain နိုင်ငံအပြီးတိုင်နှုတ်ထွက်သွားမှာဖြစ်တယ်လို့ခန့်မှန်းရပါတယ်။တခါဒီ EU ရဲမှာဆက်နေဖို့အများစုလိုလားနေတဲ့ Scotland နယ်ကို Britain နဲ့ကနေတီးခြားခွဲထွက်တဲ့မတဲ့ဆန္ဒခံယူပွဲနောက်တစ်ခါလုပ်နိုင်ရဲ့အတွက် Scotland Parliament မှာလည်းအင်္ဂါနေ့တုန်းကမဲခွဲခဲ့ပါတယ်။ဆန္ဒခံယူပွဲလုပ်ခွင့်ကို Britain Parliament မှာတောင်းခံဖို့အတွက်ထောက်ခံမေး69မဲကန့်ကွက်မဲ59မဲရရှိခဲ့ပါတယ်ရှင်။
အီရန်နိုင်ငံမိုဆူးမြို့မှာဖြစ်သွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုမှာအမေရိကန်ရဲ့ပါဝင်မှုရှိနိုင်တဲ့အကြောင်းအီရန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့များရဲ့အကြီးအကဲကပြောကြားလိုက်ပါတယ်။မလ18ရက်နေ့မှာဖြစ်သွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်း100လောက်သေဆုံးခဲ့ကြောင်းမြင့်မြင့်တက်တွေကပြောဆိုနေကြတာပါ။အီရန်သားတွေရှိနေတဲ့နေရာကိုညွန်ပေါင်းတပ်ဖွဲ့လေယာဉ်တွေနဲ့ဗုံးကြဲတိုက်ခိုက်မှုဖြစ်နိုင်ခြေများကြောင်းအီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိတဲ့ IS Islamic State ကြောင့်အဖွဲ့တွေပေါ်ထိုးစစ်ဆင်မှုတွေကိုဦးဆောင်နေတဲ့ကြီးတပ်ဒုတိယဗိုလ်ချုပ်ကြီးစတီဖန်တောင်ဆင်ကဘက်တမ်းမျိုးကနေတယ်လီဖုန်းနဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအင်္ဂါနေ့ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ညွန်မောင်းတပ်ဖွဲ့တွေဘက်ကလေကြောင်းကတိုက်ခိုက်မှုမပြုလုပ်ခင်ညွန်မောင်းအဖွဲ့ကအရသာအများပြားကိုတပ်ဖက်မှုဖြစ်သွားအောင်ဒါမှမဟုတ်လူသားတိုင်းအဖြစ်အသုံးပြုလို့ရအောင် IS အဖွဲ့ကအရသာတွေကိုစီယုံတင်းတွင်းခဲ့တယ်လို့အီရတ်စစ်ဖက်ခေါင်းဆောင်တွေကအခိုင်အမာယုံကြည်နေကြောင်းတောင်းဆင်ကပြောပါတယ
်။ UAE ဘဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 432ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဟုတ်ကဲ့ဒီပတ်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်ရဲကအခြေအနေတွေကိုလေ့လာဖို့ရောက်နေတဲ့သတင်းမီဒီယာအဖွဲ့ဟာဒီကနေ့မတ်လ29ရက်နေ့မှာဗုဒ္ဓတော်မြို့မှာလေ့လာကြမှာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုထပ်မံလုပ်ဖို့ကြံစည်သူတွေကိုချုပ်တင်ဖော်ထုတ်တားဆီးခဲ့တာနဲ့ပတ်သက်လို့လေ့လာနိုင်ဖို့အတွက်ဗုဒ္ဓတော်မြို့နယ်ကတင်းမေကြီးပါကိုဒီကနေ့တွားရောက်လေ့လာကြရမှာပါ။လေ့လာပြီးရင်တော့မောင်တော်မြို့ကိုတွားရောက်ညာအိမ်နာကြမှာဖြစ်ပါတယ်။ကြာသာရင်းနေမနေ့ကျရင်အောက်တိုဘာ9ရက်နေ့တိုက်ခိုက်မှုအတွင်းနေရက်ကနေထွက်ပြေးခဲ့ကြပြီးအခုမှပြန်လည်နေထိုင်ကြသူတွေရှိတဲ့မောင်တော်မျိုးနယ်တွေကရွာ71စီကိုတွားရောက်လေးလာရမှာပါ။အဲဒီနောက်မောင်တော်မျိုးနယ်ထဲမှာမိလောင်ခဲ့တဲ့ကျေးရွာ73ရွာကိုတွားကြည့်ရမှာဖြစ်ပါတယ်။သတင်းထုတ်တွေအနေနဲ့ဧပြီလ1ရက်စနေနေ့အထိသက်ဆိုင်ရာတာဝန်ရှိသူတွေတတ်မှတ်ခေါ်သွားမဲ့နေရာတွေမှာလေးလာတည်ယူနိုင်ကြမှာဖြစ်ပါတယ်။အစိုးရရဲ့အစီအစဉ်နဲ့ပြည်တွင်းပြည်ပသတင်းဌာနတွေကပြည်တွင်းသတင်းတောက်တချို့ကိုရွေးချယ်ဖိတ်ကြားပြီးတော့သတင်းယူနိုင်ဖို့အတွက်အာဏာပိုင်တွေကစီစဉ်ပေးထားတာပါ။ရခိုင်ပြည်နယ်မောင်နှောခရိုင်တွေကနေကြားဆောင်စခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းနယ်မြေရှင်းလင်းရေးလုပ်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကမွတ်စလင်တွေအပေါ်ဆွဆိုးဝါလူခွင့်ရေးချိုးဖောက်မှုတွေလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့ပါတယ်။ဒီဆွဆွဲချက်တွေကိုဗက်မလိုက်စုံစမ်းဖို့နိုင်ငံတကာအဖွဲ့ဆီလွှတ်ဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီမှမတ်လ24ရက်နေ့ကပဲဆုံးဖြတ်ခဲ့တာပါ။အဲ့ဒီနေရာတွေစီကိုသတင်းတောက်တွေလူသားချင်းစာနာတဲ့အဖွဲ့တွေကိုတွားခွင့်ပေးဖို့တောင်းဆိုမှုတွေကြက်ကြက်ပြန့်ပြန့်ထွက်ပေါ်နေချိန်မှာအစိုးရကခုလိုစီစဉ်တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာဥရောပတမကတန်တမန်ဒေါက်တာကိုလင်းစတိုင်းဘတ်ဦးဆောင်တဲ့တန်တမန်အဖွဲ့ဟာလည်းရခိုင်ပြည်နယ်မောင်နှောဒေသကအခြေအနေတွေကိုလေ့လာဖို့ရောက်နေပါတယ်။အင်္ဂါနေ့ကစစ်တွေမျိုးကိုရောက်နေတဲ့ EU တန်တမန်အဖွဲ့ဟာရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဒေသခွင့်မျိုးရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒီကနေ့ကစပြီးမတ်လ31ရက်နေ့အထိမောင်တော်မျိုးမှာဒီဒေသခံအာဏာပိုင်တွေမွတ်စလင်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရွာတွေစီကိုလည်း EU အဖွဲ့သွားလေ့လာမယ်လို့သိရပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမနေ့ကကချင်ပြည်နယ်မြို့ကြီးနားမြို့ကိုတွားရောက်ခဲ့ပြီးကချင်လူလူကောင်းဆောင်အနေနဲ့တွေ့ဆုံရမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးပြည်ထောင်စုညီညာရေးညီလာခံ27ပင်လုံးမှာပါဝင်ဖို့အလေးထားဆွေးနွေးခဲ့ပါတယ်။ Pan Spring Hotel မှာပြုလုပ်တဲ့အဲ့ဒီတွေ့ဆုံဆွေးနွေးမှုအတွင်းကချင်ဘာသာရေးလူမှုရေးနဲ့ညီညာရေးအကျိုးဆောင်အဖွဲ့တွေအပါအဝင်လူထုကောင်းဆောင်တွေပြည်내အစိုးရအဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာကချင်လူထုကောင်းဆောင်တွေနဲ့တွေ့ဆုံပြီးမှဝိုင်းမော်မျိုးကခတ်ချိုနဲ့မိုင်းနာစစ်ဆောင်စခန်းတွေကိုတွားရောက်ခဲ့ပါတယ်။စစ်ဆောင်ပြည်သူတွေကတင်ပြတဲ့ကလေးငယ်တွေပညာရေးအပါအဝင်ကျန်းမာရေးလူမှုရေးကိစ္စတွေကိုဆွေးနွေးခဲ့သလိုစားနပ်ရိက္ခာနဲ့ကလေးငယ်တွေအတွက်အဝတ်အစားတွေပါပေးအပ်လူတန်းခဲ့ပါတယ်။
ပြည်သူနိုင်ငံပါရီမြို့တော်မှာရဲရဲလက်ချက်နဲ့တရုတ်လူမျိုးတယောက်တေဆုံးသွားခဲ့ရပြီးတဲ့နောက်သူတို့နိုင်ငံသားတွေကိုကာကွယ်ဖို့အတွက်တရုတ်အစိုးရကပြည်သူအစိုးရကိုတောင်းဆိုလိုက်ပါတယ်။ကလေးလေးယောက်ဖခင်တရုတ်လူမျိုးတေဆုံးခဲ့ရတဲ့အတွက်မကျေနပ်တဲ့တရုတ်လူမျိုးတွေပါရီမြို့တော်မှာဆန္ဒပြခဲ့ကြပါတယ်။ဒီနေ့ကနေ့ကဖြစ်ခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့ရဲနဲ့သူ့ရဲ့မိသားစုဝင်တွေပြောကြားချက်တွေဟာကွဲလွဲနေပါတယ်။အိမ်တွင်ပြည်ထနာကိုဖြန့်ပြေဖို့သွားတဲ့ရဲကိုအသက်56နှစ်အရွယ်ရှောက်အိုယူလူးဆိုသူကခြွန်ထက်တဲ့အရာနဲ့တိုက်ခိုက်လို့ရဲအရာရှိဒဏ်ရာရခဲ့ပြီးတဲ့နောက်သူနဲ့အတူသွားတဲ့ရဲကကိုကိုကိုကာကွယ်တဲ့အနေနဲ့ပြက်ခတ်ခဲ့တာလို့ရဲကပြောပါတယ်။ဒါပေမဲ့ပါရီမျိုးကတရုတ်လူမျိုးအတိုင်းဝိုင်းမှာပြန့်နေတဲ့တဲ့င်းကတော့လီယူဟာသူ့ရဲ့ကလေးတွေရှေ့မှာငါးကိုကတ်ကြီးနဲ့ကိုက်ဖြတ်နေတာဖြစ်ပြီးတော့တဦးတယောက်ကိုမှထိခိုက်အောင်မလုပ်ခဲ့ဘူးလို့ပြောပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့ကုစော်ဝင်းလိုင်းတို့ပြောပြသွားကြတာဖြစ်ပါတယ်။အခုတော့ဆက်သွယ်မိမြန်ခြင်းနဲ့သတင်းလော်တွေကိုတင်ဆက်ပေးပါတော့မယ်။အရင်ဆုံးတော့အမေရိကန်ပြည်ထောင်စုဘက်ကသတင်းလော်တစ်ပုဒ်ပါ။စပွားကြီးပုံနှိမ်လာမှုဆွတ်ချရေးနဲ့ရာသီဥတုပြောင်းလဲတက်ဖြစ်ရေးအတွက်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားရဲ့လက်ထက်တုန်းကပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုချက်ချင်းပြက်ပြယ်စေတဲ့အမိန့်အစ်ကိုသမ္မတဒေါ်နယ်ထရန့်ကအင်္ဂါနေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဖန်လုံအိမ်တန်းငွေထုတ်လုပ်မှုကိုကန့်သတ်ထားတဲ့တန်ရှင်းစွန့်ရင်အစီအစဉ်ကိုပြန်လည်သုံးသပ်ဖို့အတွက်ညွှန်ကြားချက်ပါဝင်တဲ့သမ္မတထရန့်ရဲ့အမိန့်အသစ်ဟာနောက်မျိုးဆက်တွေအထိပါထိခိုက်စေလိမ့်မယ်လို့သိပ္ပံပညာရှင်တွေကပြောပြီးတော့ကန့်ကွက်နေကြပါတယ်။အပြည့်စုံကိုမဆုမြတ်မုံကစူးစီးတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကမ္ဘာကြီးပူနွေးလာမှုကြောင့်အကျိုးဆက်ဖြစ်လာတဲ့ကမ္ဘာရာသီဥတုပြောင်းလဲမှုတွေကိုတိုက်ဖျက်နိုင်ဖို့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားချမှတ်ကျင့်သုံးခဲ့တဲ့မူဝါဒတွေဥပဒေတွေဟာအမေရိကန်ကြောင်မီးသွေးထုတ်လုပ်မှုလုပ်ငန်းတွေရဲ့စီးပွားရေးကိုထိခိုက်စေတယ်လို့ဒေါ်နယ်ထရမ့်ကသမ္မတမဲဆွယ်ကာလတစ်လျှောက်လုံးပြောကြားခဲ့တာပါ။သူ့ရဲ့မဲဆွယ်ကတိအတိုင်းအမေရိကန်ပြည်ထောင်စုထဲမှာဖန်လုံအိမ်တန်းငွေထုတ်လုပ်မှုကိုကန့်သတ်ထားတဲ့ဥပဒေတွေကိုပယ်ဖျက်တဲ့အမိန့်ကိုသမ္မတထရမ့်အင်္ဂါနေ့ကတော့လက်မှတ်ရေးထိုးခဲ့ပါတယ်
။ Today I'm taking bold action to follow through on that promise. My administration is putting an end.to the war on coal.
ကျွန်တော်ဂရီပေးထားတဲ့အတိုင်းဒီကနေ့ရေရဲကြီးလက်တွေလှုပ်ပြလိုက်တာပါကျွန်တော်တို့အစိုးရအနေနဲ့ကြောင်မီးသွေးစစ်ပွဲကိုအဆုံးသတ်ဖို့လုပ်လိုက်ပါပြီတကယ်ကိုတန့်ရှင်းတဲ့ကြောင်မီးသွေးကိုကျွန်တော်တို့ထုတ်လုပ်တော့ပါမယ်ဒီကနေ့ကျွန်တော်ရဲ့သမ္မတအမင်းကအမေရိကန်စွန့်ရင်လုပ်ငန်းတွေပေါ်ချက်မှတ်ထားတဲ့ကန့်တတ်ချက်တွေကိုဖေရှားတော့မယ်အစိုးရဆွတ်ဖက်မှုနောက်ဆုတ်တော့မယ်အလုတ်အကန်ဆုံးရှုံးစီတဲ့ပြဋ္ဌာန်းချက်တွေကိုပြက်ပြယ်သွားစေမယ်တမန်ဝင်ခြေလန်းကိုကျွန်တော်တို့ဆန်းလိုက်တာဖြစ်ပါတယ်
။အမေရိကန်နိုင်ငံတွင်မှမြေရင်းလောင်စာထုတ်လုပ်မှုကိုတိုးမြှင့်ဖို့ရည်ရွယ်ပြီးအရင်အိုဘားမားအစိုးရလက်ထက်ကချမှတ်ဆောင်ရွက်နေတဲ့ဆောင်ရွက်ချက်ပေါင်း12ခုကျော်ကိုစိုင်းငံ့ပယ်ဖျက်ရပ်ဆိုင်းလိုက်ဖို့လဲသမ္မတရဲ့အမိန့်ထဲမှာပါဝင်ပါတယ်။ကမ္ဘာကြီးပူနွေးလာမှုတားဆီးနိုင်ရေးအတွက်ဖန်လုံအိမ်တန်းငွေထုတ်လွှတ်မှုလျှော့ချနိုင်ဖို့ဆောင်ရွက်နေတဲ့ Clean Power Plan တန်ရှင်းစွမ်းရည်အစီအစဉ်ကိုအမြန်ဆုံးပြန်လည်သုံးသပ်ဖို့လဲသမ္မတထရမ့်ကညွှန်ကြားခဲ့ပါတယ်။ကြောင်မီးသွေးထုတ်လုပ်ရေးလုပ်ငန်းတွေလုပ်ဖို့ဗဟုအစိုးရပိုင်းမြေယာတွေကိုငှားရမ်းမှုတားမြစ်ချက်ကိုလည်းဖယ်ရှားလိုက်ပါတယ်။ရေနံသဘာဝတန်းငွေနဲ့ကြောင်မီးသွေးထုတ်လုပ်မှုကန့်သတ်ထားချက်တွေကိုလည်းအင်္ဂါနေ့ကသမ္မတအမိန့်နဲ့ဖယ်ရှားလိုက်ပါတယ်။ဒီလိုဆောင်ရွက်တာဟာအမေရိကန်တွေအတွက်အလုတ်အကင်တွေပြန်လည်ဖန်တီးဖို့ဖြစ်တယ်လို့သမ္မတထရမ့်ကအမိန့်လက်မှတ်ထိုးဝဲမှာပြောကြားခဲ့ပါတယ်။အခုလိုရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးအတွက်အရင်အမေရိကန်အစိုးရကဆောင်ရွက်ခဲ့ချက်တွေကိုသမ္မတထရမ့်ကလုံးဝပြောင်းပြန်လုပ်လိုက်တဲ့အပေါ်ရာသီဥတုဆိုင်ရာသိပ္ပံပညာရှင်တွေကတော့ပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။အမျိုးသားအရင်အမြင့်ကာကွယ်ရေးကောင်စီ NRDC ကမဟာဗျူဟာဆက်ဆံရေးညွှန်ကြားရေးမှူး Bob Deans ကသမ္မတရဲ့လှုပ်ရက်ဟာမျိုးဆက်သစ်တွေရဲ့အနာဂတ်ကိုစတေးတဲ့လှုပ်ရက်ဖြစ်တယ်လို့ပြောပါတယ်
။ Ignoring science, ignoring the manifest economic opportunities.of the clean energy transition and leaving our kids to pay the price is reckless
သိပ္ပံနီးကြလည်လာမှုတွေကိုလစ်လျူရှုတယ်တန်ရှင်းလောင်စာကိုပြောင်းလဲတုံးလို့ရလာမယ်စီးပွားရေးဆိုင်ရာအခွင့်အလမ်းတွေကိုလစ်လျူရှုတယ်ဖြစ်လာမယ့်အကျိုးဆက်တွေကိုကျွန်တော်တို့ရဲ့ကလေးတွေခံရဖို့လှုပ်တာဟာမစင်မချင်းလှုပ်ရကြလုံးပါတယ်တာဝန်မဲ့ရလည်းရောက်ပါတယ်ကျွန်တော်တို့နိုင်ငံကိုလမ်းကြောင်းမဆီကိုခေါ်သွားနေတာပါကျွန်တော်တို့အားလုံးအနေနဲ့လက်မခံနိုင်ဘူးဆိုတာကိုသမရကိုတည်အောင်ပြောရမှာပါ
ဆက်တွေတုံးနေတဲ့ခေတ်မှာကြောင်မီးသွေးလုပ်ငန်းတွေကိုလှုပ်ခွင့်ပေးလို့လူတွေအမြောက်အများအလောက်ကန်ရမှာမဟုတ်ဘူးဆိုတာကိုကြောင်မီးသွေးလုပ်ငန်းတွေကိုယ်တိုင်ကပြောနေကြတယ်လို့လည်းသူကပြောပါတယ်။ကမ္ဘာကြီးပူနွေးလာနေတယ်ဆိုတဲ့ပြောကြားချက်တွေဟာလှုပ်ကြံဖန်တီးပြောမှုတွေသာဖြစ်တယ်လို့သမ္မတထရမ့်ကပြောခဲ့ဘူးပါတယ်။ ကမ္ဘာတဝန်းကကမ္ဘာကြီးပူနွေးလာမှုတားဆီးနိုင်ရေးအတွက်2015ခုနှစ်တုန်းကအမေရိကန်ပါဝယ်လက်မှတ်ထိုးထားတဲ့နိုင်ငံတကာသဘောတူစာချုပ်ထဲကကတိတွေအတိုင်းတမရထရမ့်လိုက်နာချင်သုံးမှလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး Paris Climate Accord စာချုပ်အတိုင်းအမေရိကန်ကလိုက်နာမယ်မလိုက်နာဘူးဆိုတာကိုဆွေးနွေးနေကြဆဲဖြစ်တယ်လို့ထိတ်တန့်အရာရှိကြီးတယောက်ကဒနင်္လာနေ့တုန်းကပြောကြားခဲ့ပါတယ်ရှင်
မဆူမြေမောပြောပြတော့တာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုဆက်ပါမယ်နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မှုအစိုးရနဲ့တက်မတော်ဘက်ကခိုင်မာတဲ့ဂရိတွေမပေးဘဲနဲ့တော့ KIO KIA အဖွဲ့က NCA အပြည့်ရစာချုပ်မှာလက်မှတ်ရေးထိုးမဲ့အလားအလာမမြင်တဲ့အကြောင်းပြည်ပရောက်ကချင်းအဖွဲ့စည်းတချို့ကပြောပါတယ် NCA စာချုပ်မှာ KIO အဖွဲ့ကလက်မှတ်ရေးထိုးလာစေရေးဆွေးနွေးတိုက်တွန်းဖို့နဲ့ကချင်း IDP ဒုက္ခသည်စခန်းတွေကိုအင်္ဂါနေ့ကဒေါအောင်ဆန်းစုကြည်တွားရောက်ခဲ့တဲ့ခီးစဉ်အပြီးမှာအခုလိုပြောဆိုလိုက်ကြလဲဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုကိုညောင်ဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမနေ့အင်္ဂါနေ့ကကချင်းပြည်နယ်မြကျင်းသားမြို့ကိုတွားရောက်ခဲ့ပြီးကချင်းလူမှုခေါင်းဆောင်တွေနဲ့ Palm Spring Hotel မှာတွေ့ဆုံခဲ့တာပါတနင်္ဂနွေလုံးအပြည့်ရည်ရေးစာချုပ် NCA မှာကချင်းလူ့လတ်ရေးအဖွဲ့ KIO KIA ကပါဝင်လက်မှတ်ရေးထိုးပြီး27ရာစုပင်လုံကြီးလာကံမှာပါဝင်ကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းဆွေးနွေးခဲ့တာဖြစ်ပါတယ်။အဲ့လိုတိုက်တွန်းရမှာ NCA လက်မှတ်ထိုးရေးကို KIO ကလည်းလက်ခံထားပြီးသားလို့ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့ NCA ကိုအပြစ်တက်မဆွေးနွေးရသေးတာကြောင့်ဆက်ပြီးဆွေးနွေးနေရဆဲဖြစ်ပြီးလက်ခံနိုင်တဲ့အနေအထားရောက်ရင် NCA ကိုလက်မှတ်ထိုးမယ်လို့ KIO ဘက်ကသဘောထားရှိကြောင်း KIA ဒုစီဦးစီးချုပ်ဗိုလ်ချုပ်ခွန်မော်ကသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အစိုးရနဲ့တက်မတော်ဘက်ကခိုင်မာတဲ့ကတိတွေမပေးဘဲနဲ့တော့ KIO KIA က NCA စာချုပ်မှာလက်မှတ်ထိုးနိုင်ဖို့အလားအလာမမြင်ကြောင်းသုံးသပ်သူကတော့ဗီတိန်အခြေစိုက်ကချင်းအမျိုးသားအစည်းအရုံးရဲ့ဗဟိုအလုပ်မှုဆောင်ကော်မတီဝင်မခေါ်ခွန်စာဖြစ်ပါတယ
် NCA လက်မှတ်ထိုးဖို့ကိစ္စဆိုတဲ့ဘာသာဆိုတဲ့ကိစ္စက KIO KIA က1994ခုနှစ်ခင်းကစပြီးတော့မှအပြည့်ခရစရေးစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်တယ်အဲ့မှာရေးထိုးပြီးတော့မှအပြည့်ခရစရေးရစစ်တပ်ကနေချိုးဖောက်တဲ့အတွက်ကြောင့်မလို့ကနေစစ်ပေါ်တိပြန်ဖြစ်လာတဲ့အပိုင်းလိုဖြစ်တယ်။အဲ့ဒီအခါကျတော့နိုင်ငံရေးပြဿနာကိုဖြေရှင်းဖို့အတွက်ခိုင်မာတဲ့ကတိခံဝင်ချက်တွေရှိနေတဲ့ကတော့ NCA ကိုထိုးဖို့ဆိုတဲ့ပြဿနာကအခက်အခဲတွေရှိတယ်။မဖြစ်နိုင်ဘူးဆိုတဲ့အနေထားမျိုးရှိတယ
်။အရင်စေအစိုးရနောက်ဝတ္တလက်ထက်မှာအပြည့်ရညီညာရေးလုပ်ခဲ့မှုတဲ့ KIO ဟာအခုတခါ NCA စာချုပ်ကိုအလွယ်တကူလက်မှတ်ထိုးပြီးမှကချင်ဒေသမှာတက်မတော်အင်အားပိုတိုးချလာပြီးကချင်အဖွဲ့အစည်းတွေပေါ်ထိန်းချုပ်လာမှမျိုးကိုတော့အပြစ်မခံနိုင်ဘူးဆိုတဲ့အယူဆမျိုးကချင်လူထုကြားမှာရှိနေတာပါ။နောက်မှတက်မတော်ဘက်ကအလွယ်တကူဂတိဖောက်ဖျက်တာမျိုးမလုပ်ရအောင်ဂျားသက်သေးနိုင်ငံတကာအဖွဲ့အစည်းတွေရဲ့ကြီးကြပ်မှုအောက်မှာ NCA ကိုလက်မှတ်ထိုးဖို့လိုတယ်လို့မခေါ်ခွန်စာကထောက်ပြပါတယ
်။ဒီနေ့အနေအထားကိုပြန်လည်သုံးသပ်ကြည့်တဲ့အခါမှာတက်မတော်ကလည်းစစ်တပ်ကလည်းတိုင်းသားတွေပုံမှာအယုံကြည်မရှိဘူးတိုင်းသားတွေလည်းစစ်တပ်ပုံမှာယုံကြည်မှုမရှိဘူးအဲ့ဒီအခါကျတော့အဲ့ယုံကြည်မှုရှိလာအောင်ဂျားထဲမှာတမာတမကြကြနဲ့ဗက်မလိုက်ဖဲနဲ့ရက်တည်နိုင်တဲ့အကဲဖြတ်အဖွဲ့အစည်းတွေပါလေကခံတိုင်းမှာဖွဲ့စည်းဖို့လိုမယ်အဲ့ဒီခံတိုင်းမှာမဖွဲ့စည်းဖဲနဲ့ NCA လက်မှတ်ထိုးခိုင်းပြီးတော့မှအကြောင်းအမျိုးမျိုးပြပြီးတော့မှနှောင့်နှေးကြမ်းကြောင်အောင်လုပ်ပြီးတော့မှအမြင့်ဖြတ်ချေနှိုးရေးဆိုတဲ့ပုံစံမျိုးတွေလုတ်လာမယ့်အနေအထားမျိုးတွေကိုကျွန်တော်တို့ကတွေ့ရလေ
ဒီလိုတောင်းဆိုနေရတာကလည်းစစ်တပ်အပေါ်မှာဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီကနိုင်ငံရေးဩဇာလွှမ်းမိုးနိုင်ခြင်းမရှိဘူးဆိုတော့တိုင်းသားတွေဘက်ကသုံးသပ်ထားခြင်းကြောင့်ဖြစ်တယ်လို့မခေါ်ခွန်စာကဆိုပါလေ
ဒေါအောင်ဆန်းစုကြည်အပေါ်မှာလည်းကျွန်တော်တို့ကအကောင်းမျိုးအနေနဲ့ကြည့်မယ်ဆိုရင်သူ့ရဲ့အခက်အခဲတွေကိုကျွန်တော်စာနာတယ်နားလည်တယ်ဒါပေမဲ့လို့စစ်တပ်ကိုသူမလွှမ်းမိုးနိုင်တဲ့အခါကျတော့ဒီစစ်တပ်ရဲ့ပြတ်စက်တစ်ခုမှာသူကဒီခါမှာဒီလိုကဆိုဒီလိုကဆိုတဲ့အတိုင်းမျိုးဖြစ်လာတယ်သူဖြစ်ဖြစ်နေဟာတွေဟာစစ်တပ်ကသဘောမတူဘူးဆိုလို့ရှိရင်ဘယ်လို့မှမဖြစ်နိုင်ဘူးမြင်တဲ့အတွက်ကြောင့်မလို့နိုင်ငံတကာတောင်းကြည့်ထင်းထင်းရေးအဖွဲ့ကြီးအကဲဖြတ်အဖွဲ့ကြီးအဲ့ဒါတွေအကုန်ပါဝင်ပြီးတော့မှဒီညီညာရေးလုပ်ငန်းစဉ် process တစ်ခုလုံးအပေါ်မှာအာမခံပြီးတော့မှလုပ်တဲ့ဟာမျိုးကိုကျွန်တော်ကလိုချင်တာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ကချင်ခရီးစဉ်အတွင်းဝိုင်းမော်မြို့နယ်ကစေဘေးဆောင် IDB စခန်းတွေကိုတွားရောက်ခဲ့ပြီးစစ်ဆောင်စခန်းကပြည်သူတွေရဲ့လိုအပ်ချက်ကိုအတတ်နိုင်ဆုံးဖြည့်ဆည်းပေးမယ်လို့ကတိပေးသွားပါတယ်။ကချင်ဒေသမှာစေဘေးဆောင်တို့ကတည်း IDB စခန်း6ခုရှိပြီးတချို့စခန်းတွေမှာအရေးပေါ်အကူအညီတွေအခုထိလိုအပ်နေသေးပဲလို့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောနေတာပါ။နိုင်ငံတကာလူသားချင်းစာနာတဲ့အဖွဲ့တွေကတွားရောက်ပံ့ပိုးကူညီပေးခြင်းပေမဲ့ lan ki ma ta myin mu shi da jaw aku nyi de ma ya bae phit ni ba de dilo ata si de go phe sha pi bo mit ta yak khan de lo pyo du ka ro canada nai ngan da kachin tai da apwe si ye achu dui atwin mu jun la san phit ba de
nai ngan do ye tai bin khan pok go dong on san su chi bo no kachin pi ne go la yaw da go won da chu su ba de dilo la yaw de twin chaw mu lo kachin pi ne ma le shi chi bo ne de che ne go pu pi lo twin nin nai ma lo myo lin ba de Let me change the team in the road, Chimbine, Yinchang, Yapune, the two city go Yapido, that body machine of solution, the IDP, yeah, chain, let me the phone, don't run any more. No, you know, the Chimbine, Suya, and let me map, Bamboo, and Melodron, your limber. This is another top and the collection of Lulas or Lampy position by the.
ကချင်ဒေတာမှာစီပေးဆောင်ဒုက္ခတဲ့တသိန်း2000လောက်ရှိပြီးနိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနအနေနဲ့ကချင်ဒုက္ခတဲ့တွေအတွက်ကြက်သိန်း3000လှူဒန်းဖို့စီစဉ်ထားပါတယ်ခင်ဗျာကိုညောင်ဝဲအောင်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာတော်ရစီမှာခင်ဗျာရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာဖို့အတွက်ပြန်ကြားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ဆက်ခွန်နှစ်ဦးပါသတင်းမီဒီယာအ ရှိနေကြပါတယ်။အကြံဖက်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တဲ့နေရာတိုက်ခိုက်မှုတွေထပ်မံပြုလုပ်ဖို့ပြင်ဆင်နေတာကိုဖော်ထုတ်တားဆီးခဲ့တာတွေနဲ့ပတ်သက်ပြီးတော့တော်ရောက်လေ့လာကြဖို့ရှိပါတယ်။ဒီသတင်းမီဒီယာအဖွဲ့မှပါဝင်တဲ့ VOE ရဲ့ရန်ကုန်အခြေစိုက်သတင်းတော့မတ်မီခါကိုဒီကနေ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပြပါဗျာ။
အဟောဒီနေ့ကရခိုင်ကနေရခိုင်စစ်တွေကနေပြီးတော့မနက်6နာရီပူတီတောင်ကိုရေရင်နဲ့သွားဖို့ကျွန်တော်တို့စီစဉ်ထားပါတယ်ပူတီတောင်ကနေမှမောင်တော်ဘက်ကိုသွားမှာပါပူတီတောင်မှာကအရင်ဒီအကျန်းဖက်ဖက်ပြီးတော့အကျန်းဖက်လုတ်ဖို့စီစဉ်ထားတဲ့တင်းနေကြီးရွာဘက်ကိုသွားဖို့စီစဉ်ထားတာပါ
တခြားတော့ဒီနေ့ခီးစဉ်မှာဘယ်နေရာတွေရောက်ဖို့ရှိသလဲ
အဲ့ပူတီတောင်ရဲ့ပူတီတောင်ပြီးသွားလို့ရှင်မောင်တော်ကိုဆက်သွားမယ်ဒီနေ့နေရာပါပဲရှင်
အော်ဟုတ်ကဲ့ပါနောက်တစ်ခုကျွန်တော်တို့သိရတာကအခုဆိုလို့ရှိရင်စစ်တွေမှာ EU ဥရောပတမကအဖွဲ့ကကိုယ်စားလှယ်အဖွဲ့ရောက်နေတယ်ဆိုပြီးတော့ကြားရတယ်လေမမေခါကိုလည်းသိမှာပေါ့အဲ့ဒီသူတို့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဗာများသိထားလဲသိတော့ပြောပြပေးပါလားခင်ဗျာ
EU အဖွဲ့ကအဖွဲ့ဝင်73ယောက်ဒီစစ်တွေကိုရောက်နေလို့ပြောပါတယ်သူတို့ကဒီနေ့မနေ့မှာပဲဘူးတီတောင်ဘက်ကိုစပြီးတော့သွားမယ်လို့သိထားပါတယ်ဘူးတီတောင်ကနေမှတစ်ဆင့်အဟိုမောင်တော်ဘက်ကိုဆက်ပြီးသွားမှာပါသူတို့ရဲ့ခီးစဉ်က32ရက်နေ့မှာအဆုံးသတ်မယ်လို့သိထားပါတယ်ရှင်
။အော်သူတို့အဲ့ဒီမှာဗနေ့နေမယ်လို့သိရလေ။အ
ော်အဲ့ဒီမှာသူတို့2ရက်နေပြီးသွားနေပါလားရှင်။32ရက်နေ့မှာသူတို့ရန်ကုန်ကိုပြန်သွားမှာပါရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာကျေးဇူးအများကြီးတင်ပါတယ်နော်။နောက်ထပ်မြန်မာသတင်းပုဒ်နဲ့ဆက်ပါဦးမယ်။ထိုင်းနိုင်ငံခေါတောင်ကျွန်းမှာဗြိတိန်လူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတော့တည်တံချမှတ်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးအတွက်ထိုင်းတရားရုံးချုပ်မှအယူခံဝင်မှုမြန်မာအစိုးရဘက်ကပြင်ဆင်နေပါတယ်။တရားရုံးချုပ်မှတင်မဲ့အယူခံမှုချမ်းကိုမြန်မာဥပဒေပညာရှင်တွေ၊မှုခင်းဆိုင်ရာကျွမ်းကျင်သူတွေနဲ့ထိုင်းရှိနေများကောင်စီနဲ့အတူပြင်ဆင်နေတာလည်းဖြစ်ပါတယ်။ဒီအခြေအနေကိုထိုင်းခြေစိုက် VOE သတင်းတော့မအေးမာကအခုလိုသတင်းပေးပို့ထားပါတယ်။နားဆင်ပါခင်ဗျာ
။ဗြိတိန်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျုံးလူတပ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမတ်လ၁ရက်နေ့ကပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံဘက်ကဥပဒေပညာရှင်တွေနဲ့မှုကင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းတရားရုံးချုပ်ကိုတင်မဲ့အယူခံကိုပြင်ဆင်နေကြကြောင်းမြန်မာတန်ယုံကိုစားပြုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။ဒီကြောင့်စုရှေ့နေကြုံရုံးကနေပြီးတော့အဲ့ညွန်ကျုပ်အနေနဲ့တော့ခင်ချုံပါလာတယ်နောက်တစ်ခါ CID ကနေပြီးတော့မုံင်းဆိုင်ရာကျွမ်းကျင်တဲ့ရေဟိုဦးဦးစွန်နိုင်ဦးအဲ့နေရာကအဓိကကောင်းဆောင်လာတာပါပဲမနေ့ကတော့အကယ်တော့အဓိကကလေးသွားတွေ့တယ်ကလေးပြီးတော့နောက်တစ်ခါရှင်းနေမှကောင်းစီတဲ့နန္ဒာကြီးလောက်ညနေပိုင်းတနားကြီးဝဲဆက်ပြီးတော့ထိုင်ပြီးနန္ဒာကြီးဝဲလောက်စကားပြောပါတယ်အဓိကတော့သူတို့ပြောချင်တာကတော့ဟိုဒီနေ့ကိုပဲတုံ့တက်သွားတယ်ဆိုတဲ့တဘောရေနောက်ပြီးတော့တကယ်လူများမှသူတို့အခုလုံးလိုက်ကြည့်လေ့လာကြည့်တဲ့အခါကျတော့အဲ့ဒီချက်ဒီအားလုံးထဲမှာအဲ့ဒီချက်တွေအားလုံးထဲမှာခုနကဧကန်ဒီဘက်ကတင်တာတဲ့ချက်တွေဟာခိုင်လုံးနေပါယတာနဲ့ဒီချက်တွေပေါ်မှာဘယ်လိုကမဲ့သုံးသပ်ခဲ့ခြင်းရှိဘူးပြီးတော့မှဧကန်ဘက်ကချက်ကိုသုံးသပ်ခြင်းနဲ့ပြီးတော့ဒီလိုဘက်ကချက်တွေထဲတာဒီပြီးလို့ဆိုတဲ့အကြောင်းအရာတွေကိုသုံးသပ်ထားတဲ့ဆိုတော့ပြောသုံးသပ်ထားတာကိုပဲသူကစဉ်းစားကြတာလား
မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့ Mugin Saya, Janjin Duriha, Mala Nasa Chaya Negani, Mala Nasa Goya Niti, Tainang Angu Layo Kere, Lia Dak Yizin Dreamha, Lejon Lutamune Patalu, Tiran Pejin Kanayare, Yamalungan Ugole, Twisong Evare, Mala Nasa Shiani Maro, Yama Shibalungan Uye, Yugan Dre, Pin Sin Jetigu, Yama Tayon Goza to Shini Uam Yutane to Pubam Pinsen Muri Lokerava, Pin Sin Jetine Patalule, Shini Uam Yutanga Akulu Piovare.
ဒီငုံရဲ့ချက်နှစ်ဖက်လေးချက်ကနောက်တစ်ခါအခုပထမအရင်ပိုင်းမှာအမင်းချတဲ့အချက်စက်ကူးချက်ပေါ်မူပြီးပြီးတော့ပဲအငယ်လို့ပြောအယူမှာပါဖို့အစီအစဉ်ပါတခုအချမ်းရတော့ငါတို့တစ်ပြင်လာဆိုနေပြီးမှာပါမြန်မာလူငယ်နှစ်ဦးရဲ့အယူခံကိုထိုင်းနိုင်ငံတရားရုံးချုပ်ကလာမယ့်ဧပြီလ25ရက်နေ့ထိအယူခံရဲ့တလထပ်တိုးပြီးတော့ခွင့်ပြုပေးထားပါတယ်မြန်မာရှေ့ပြောင်းလို့တမခန့်မှန်းကြီး 2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပါတယ်2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားစွဲဆိုခံရရတဲ့မြန်မာလူငယ်နှစ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံမှာရှိတဲ့ကော်စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှုခွန်နှုတ်နဲ့အမြင့်ဆုံးဖြစ်တဲ့အဖြစ်သေတံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်
ောင်းစီရီပထိုးတွေရှိတဲ့ပကံမျိုးကိုလည်းကမ္ဘာနဲ့စီးသွားတွေတချိန်တိုးရောက်ရှိလာနေကြပါတယ်ဒါပေမဲ့အဲ့ဒီလိုဇီရီပထိုးတွေရေရှည်တည်တတ်အောင်ထိန်းသိမ်းဖို့အတွက်ကတော့စိုးရိမ်မှုတွေရှိနေပါတယ်ပကံကနေ John Owen သတင်းပေးပို့ထားတာကို Matt Edison ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံရဲ့အထင်ကြီးရပကံကိုခီးသွွားဧည့်သည်တွေအများပြားရောက်လာတဲ့အတွက်ကမ္ဘာနဲ့ခီးသွွားလုပ်ငန်းအပေါ်ကောင်းကျိုးတွေရှိပေမဲ့လည်းနောက်ဆက်တွဲစိုးကျိုးတွေနဲ့လည်းရင်ဆိုင်ရနိုင်ပါတယ်ဇေဒီပထိုး2000ကျော်ရှိတဲ့ပကံမြေကိုနှစ်စဉ်ထောင်တောင်းနဲ့ချီတဲ့ခီးသွွားဧည့်သည်တွေလာလေကြပါတယ်။ရှုခင်းအကောင်းဆုံးဓာတ်ပုံအကောင်းဆုံးရအောင်လို့လာလေတဲ့သူတွေကဇေဒီပထိုးတွေဘောကိုတက်ကြပါတယ်။ဒီလိုဇေဒီပထိုးတွေဘောတက်တာကနေဝင်တာကိုကြည့်ကောင်းတဲ့နေရာဆိုပေမဲ့လည်းဇေဒီပထိုးတွေရေရှည်ထိမ့်သိမ့်ထားနိုင်ဖို့အတွက်တော့ကောင်းတဲ့လေထာမဟုတ်ပါဘူး။ချင်းဟောင်းသူတေသနာဌာနကဦးတန်းစောဦးကခုလိုပြောပြပါတယ
်။ Consider not to climb the monument.We need to be protected.
ဒီဇေဒီပထိုးတွေရဲ့တက်တန်းက2000ကျော်တောင်ရှိပြီဆိုတော့အရန်ထိခိုက်လွယ်တာကြောင့်ကျွန်တော်တို့တွေဝိုင်းဝန်းထိန်းသိမ်းဖို့လိုပါတယ်။ဇေဒီပထိုးတွေပေါ်မှာတက်ကြဖို့သတိထားရမှာပါ
။တချို့နေရာတွေကိုတောင်ကန့်သက်တာမြစ်ပီးတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ငရင်ကြီးတန်ခံခဲ့ရလို့ပျက်စီးတာတွေကိုပြင်ဆင်နေတဲ့တစ်ချိန်တည်းမှာပဲဇေဒီပထိုးအားလုံးပေါ်ကိုတက်ရောက်ခွင့်ကန့်သက်ပိတ်ပင်ဖို့ကြိုးပမ်းနေကြတာပါ။ရှင်းအောင်သူတေတီတွေကပကံကိုကမ္ဘာယဉ်ကျေးမှုအမွေအနှစ်အဖြစ် UNESCO ကသတ်မှတ်ခြင်းခံရဖို့ကြိုးပမ်းနေမှုအပေါ်မှာလည်းသက်ရောက်မှာကိုစိုးရိမ်နေကြပါတယ်။ဒီမိုကရေစီကိုဥတည်နေတဲ့မြန်မာနိုင်ငံအတွက်နိုင်ငံခြားခီးသွွားဧည့်သည်တွေအများပြားရောက်လာတာကနိုင်ငံရဲ့စီးပွားရေးကိုများစွာအကျိုးပြုနိုင်ပါတယ်။ဥပမာဆိုရင်ဇေဒီချေးရဲမှာလက်မှုပစ္စည်းရောင်းသူတွေအတွက်စီးပွားရေးအဆင်ပြေစေပါတယ်။ဒါပေမဲ့လည်းဗုဒ္ဓဘာသာကိုးကွယ်သူတွေရဲ့ပကံမြေမှာလာလေသူတွေကဘာသာရေးအရလှုပ်ဆောင်ရမှာတွေကိုနားမလည်တာတွေလည်းရှိပါတယ်။ဒီအကြောင်းကိုခရိုင်တာဝန်ရှိသူဦးစိုးတင်ကပြောပြပါရစေ
။ဟိုကမသိလို့ပဲဖြစ်ဖြစ်နားမလည်လို့ပဲဖြစ်ဖြစ်ဒါတို့ထုတ်ပြန်ထားတဲ့နေရာဒီမှာမတက်ပါနဲ့ဆိုတဲ့နေရာကိုတက်တဲ့ကိစ္စလေး။နောက်ပြီးလို့ရှိရင်တော့ဟိုခဏမသိပါနဲ့ဆိုတဲ့နေရာကိုစီးတဲ့ကိစ္စလေး။ဒီလိုတက်တာကတို့ကဟိုဖို့ဂျုံကြည်ပုတ်ပွဲမှုတို့အစောပိုင်းခံရတဲ့လူတို့ဖြစ်တာလေ။
ဒါသာရင်ရင်ကျေးမှုဆိုင်ရာတွေကိုထိမ့်သိမ့်ဖို့နဲ့ခီးသွွားတွေကိုပိုဆွဲဆောင်ဖို့ဘေးရာကပိုရည်ကြီးတယ်ဆိုတာကိုတော့အချင်းချင်းစဉ်းစားရမှာပါဇီဒီပထိုးတွေအားလုံးပေါ်တက်ဖို့ပိတ်ပင်လိုက်မယ်ဆိုရင်တော့ခီးသွွားတွေကိုဆက်ပြီးတော့ဆွဲဆောင်နိုင်အောင်အဲ့ဒီအစားရှုခင်းကြည့်ဖို့နေရာပေးသင့်တယ်လို့ပြောနေကြပါတယ်ခီးသွွားအဲလန်ညုံကိုဇော်ဝင်းချိုကခုလိုပြောပြပါတယ
် It would be bad image for the tourism so we should not
ဒါခီးသွွားကဏ္ဍကိုထိခိုက်စေနိုင်ပါတယ်ရှင်းအောင်သူတေသနာဘက်ကနေချိန်မနေပဲစီးပွားရေးဘက်ကလည်းကြည့်ဖို့အရေးကြီးပါတယ
်ဇေဒီပထိုးတွေဘောကိုတက်ဖို့အကန့်အသတ်တွေရှိခြင်းရှိလာနိုင်နေပေမဲ့လည်းဗကံကြီးကဇေဒီပထိုးတွေရဲ့အလှကိုတော့အကန့်အသတ်မရှိအပြေဝါဆက်ပြီးတော့ခန်းစားနိုင်ကြပါတယ်ရှင
်မအီတန်စင်ပြောပြတော့တာဖြစ်ပါတယ် VOE American တန်ရဲ့ဘူရူးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်မကြမင်းထုတ်လွှင့်တော့မယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဒိုက်ရိုက်လေးလိုင်းဆွေးနွေးချက်ကိုပြန်လည်တင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါခင်ဗျာ
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်6နာရီခွဲရှိပါပြီ။ VOA American တန်မြန်မာပိုင်းအစီအစဉ်ကနေ2019ခုနှစ်မတ်လ29ရက်ဗုဒ္ဓဟူးနေ့နေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုလက်ရှိထုတ်လွှင့်ပေးနေစေဖြစ်တဲ့လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook စာမျက်နှာကလည်းဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့
ဒီမြို့နယ်22မြို့နယ်မှာစစ်တမ်းကောက်တာပေါ့လေဂျာပြေရေကောက်ပေါ့လေမြို့နယ်22မြို့နယ်မှာကောက်တဲ့ခါမှာဂျာပြေရေကောက်ပ
ေါ့ဒါကတော့ဓာတ်ရိုက်လေးလိုင်းစုနေကန်းကိုပြန်လည်ထုတ်လွှင့်တဲ့ခါမှာအပြည့်စုံကိုနားဆင်ကြပါမယ်။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေထဲမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းစစ်ဝင်စားစရာတွေကိုကောက်နှုတ်တင်ပြပေးထားတာရှိတယ်လို့နန္နခင်းအင်္ဂလိပ်စာတင်ကားစာပို့ချချက်စာရတွေကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကစစ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဦးကျော်စံတာနဲ့ဒေါ်လှလတန်းတို့ကအစူးစီးတင်ဆက်ထားတာကိုနားဆင်ကြအောင်ပါ။
တိုင်းနာရေးစာတင်ကားထဲမှာဆွေးနွေးဆိုတဲ့ကောင်းစဉ်နဲ့ Frontier မြန်မာမှာ A1 Cameron ရေးသားထားတာကိုဖတ်ရပါတယ်။မြန်မာနိုင်ငံမှာတိုင်းသားဘာသာစကားနဲ့ကျောင်းပညာသင်ကြားရေးကိုဆွေးနွေးနေရပါတယ်။ဒါပေမဲ့ယဉ်ကျေးမှုဆိုတာဘာသာစကားတစ်ခုတည်းမဟုတ်ပါဘူး။ရုပ်ပိုင်းဆိုင်ရာအသိပညာနဲ့စိတ်ပိုင်းဆိုင်ရာတွေအလုံးအကျုံးဝင်ပါတယ်။အင်ဂျီမှုဖလဲသင်ကြားရေးဟာမြန်မာနိုင်ငံမှာမတူကွဲပြားတဲ့တိုင်းရင်းသားတွေအကြားနားလည်မှုရရှိခြင်းနဲ့ညီညာရေးအတွက်အများကြီးထောက်နိုင်ပါတယ်။အပြန်အလှန်လေးစားမှုပွင့်လင်းမှုလေးလာစူးစမ်းမှုနဲ့ခွဲခြားဆက်ဆံရေးရောပါပပြောင်းမှုဖြစ်ထွန်းဖို့စောကျက်လည်းဖြစ်ပါတယ်။အခုမြန်မာကျောင်းစာသင်ခန်းတွေထဲမှာတိုင်းရင်းသားယဉ်ကျေးမှုတွေအကြောင်းပါသင်သလောက်ပါပေမဲ့အပေါ်ယံမျှတာဖြစ်နေပါတယ်။အဓိကအဖြစ်ဗမာရှူတောင်းကရေးသားထားတာဖြစ်ပါတယ်မတူကွဲပြားမှုကိုနှစ်သက်လက်ခံလာနိုင်လောက်အောင်လှုပ်ဆောင်နိုင်စွမ်းမရှိပါဘူးဥပမာနာဂကျောင်းသားတွေကိုလူသားစားသလားလို့မေးတာမျိုးအသဖြင့်ရှိနေခဲ့ပါတယ်တိုင်းသားတွေကြီးပဲလူခွဲခြားဆက်ဆံခံရတော့မဟုတ်ပါဘူးကရင်ပြည်နယ်မှာကျောင်းသားနေတဲ့ဗမာကျောင်းသူတယောက်ကိုတချို့ကရင်ကျောင်းသားတွေကချင်းချောက်တယ်ဆိုတာလည်းပဲကြားရပါတယ်အခုခါပညာရေးမဟာဗျူဟာစီမံကိန်းအရဒေသဆိုင်ရာတွေမှာဒေသလူအချက်နဲ့အညီစင်ရုံးညွှန်းနှံကိုပူပြီးလွတ်လပ်လပ်လပ်ခွင့်ပြုရမယ်လို့သိရတာဟာအတက်စရာကောင်းပါတယ်။တိုင်းသားလူနည်းစုယဉ်ကျေးမှုတွေကိုနယ်စပ်နယ်ဖြားမှာသာမကမျိုးပေါ်ကစတင်ကြောင်းတွေမှာလည်းသင်ကြားပေးသင့်ပါတယ်။တိုင်းသားယဉ်ကျေးမှုဆိုပြီးစည်းသံဘာသာရပ်တစ်ခုအဖြစ်သုံးယူတာမကပဲကျန်ဘာသာရပ်တွေထဲမှာလည်းတိုင်းသားတွေအကြောင်းကိုဖြစ်ဆွသင်ကြားဖို့လိုပါတယ်။ဥပမာတိုင်းရင်းသားတွေရေးတဲ့သူတို့ရဲ့ဝတ္ထုတွေကိုစာပေကန္တမှာထည့်သွင်းစင်ကြားနိုင်တယ်လို့သူဘာသာရပ်မှာဆိုရင်လည်းချင်းပြည်နယ်ရဲ့ရာသီဥတုမြင်းမျက်နှာစင်ပြင်းကြောင့်သူတို့ရဲ့နေထိုင်မှုဘဝပြောင်းလဲပုံဒါကသမိုင်းဘာသာရပ်မှာဆိုရင်လည်းဒေတာလိုက်ကွဲလွဲတည်ရှိခဲ့တဲ့မင်းနိုင်ငံတွေမင်းဆက်တွေကြောင့်ထည့်သွင်းစင်ကြားမှာဖြစ်ပါတယ်။ကျောင်းသားကျောင်းသူတွေကိုဗဟုပြုစင်ကြားရေးစနစ်ကအများကြီးအကျိုးရှိနိုင်ပါတယ်။အခြေခံအဆင့်မှာဆိုရင်ကျောင်းသားတွေရဲ့လူမျိုးရေးဘာသာရေးနောက်ခံစာရတွေကိုအခန်းထဲမှာဖိနှိပ်စေပြီးအထက်တန်းအဆင့်မှာဆိုရင်တော့သူတို့တိုင်းရင်းသားတွေရဲ့လူမှုအဆိုင်ဝိုင်းအလိုက်သုတေသနလုပ်စီတင်ပါတယ်။ဒီလိုကျောင်းသားဗဟုပြုစင်ကြားရေးဟာအုတ်ခြေကနေအပေါ်ကိုတက်လာတဲ့စင်ကြားမှုဖြစ်ပြီးတိုင်းရင်းသားတွေအချင်းချင်းမှာနားလည်မှုလည်းပုံမဖြစ်ထွန်းစေနိုင်တယ်လို့ကြေညာထားပါတယ်ခင်ဗျာ
။ခုဆက်လက်တင်ပြပေးမှာကတော့ The Straits Times စင်ကာပူသတင်းစာကြီးမှာမြန်မာ wakes up to a reality that's not so golden ဆိုတဲ့မြန်မာနိုင်ငံအနေနဲ့သိအားရစရာမရှိတဲ့လက်တွေကိုရင်ဆိုင်နေရပြီဆိုတဲ့ဆောင်းပါရှင်တန်ပီကြီးရေးသားချက်ကနေကောက်နှုတ်ကျင်ပြလိုပါတယ်။ NLD အစိုးရအနေနဲ့အာဏာရလာတဲ့တစ်နှစ်ပြည့်လာချိန်မှာတော့အာရှရဲ့အစင်းရဲဆုံးနိုင်ငံတွေနဲ့တနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာအပြုသဘောဆောင်တဲ့မျှော်လင့်ချက်ကနေပြုပြင်ပြောင်းလဲရေးအကဲဆတ်မှုတွေရင်ဆိုင်နေရတဲ့ဘက်ကဥတည်နေပြီလို့အစချီရေးသားထားပါတယ်မြန်မာနိုင်ငံမှာဧပြီလ1ရက်နေ့ကျအမတ်နေရာ19နေရာအတွက်ဂျားဖြတ်ရွေးကောက်ပွဲကျင်းပဖို့အစီအစဉ်ထားပေမဲ့လို့လည်းစိတ်ပါဝင်စားမှုကနည်းနေတဲ့အကြောင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုဟာမတ်လ30ရက်နေ့ကုန်ဆုံးပြန်ဗန္ဒာယီနှစ်အတွက်30ရာခိုင်နှုန်းကျဆင်းဖို့ရှိတဲ့ပြင်ကမ္ဘာပိုင်ရဲ့ခန့်မှန်းချက်အရစီးပွားရေးဖွံ့ဖြိုးမှုနှုန်းကလည်းဒီကာလမှာ6.5ရာခိုင်နှုန်းထိနှိပ်ကွေးသွားဝယ်ရှိတယ်လို့ဖော်ပြထားပါတယ်။ ချင်းမှာပြည်မြောက်ပိုင်းဒေသတွေမှာတိုင်းရင်းသားအုပ်စုတွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်ဘီကင်ဟာခေလုံးထွက်ပြေးကြသူတွေတောင်းနဲ့ချီရှိခဲ့တယ်လို့ပြည်ခဲ့တဲ့ဩဂုတ်လကစတင်ခဲ့တဲ့ငင်းချမ်းရေးနီလာခံရဲ့အကျိုးဆက်တွေကိုလည်းဆက်ထင်းထားနိုင်မှာမလားလို့ဆောင်းပါးရှင်ကမိကွန်းထုတ်ထားပါတယ်။အန်ယူဂျီကောင်ဆောင်ဒေါက်အောင်ဆန်းစုကြည်ဟာပြည် ဲ့တူနေတဲ့အကြောင်းဆောင်းပါးရှင်ကထောက်ပြထားပါတယ်။အရက်ဖဲ့အုပ်ချုပ်ရေးပိုင်းမှာတည်တာတဲ့အပြောင်းလဲကိုမပြနိုင်တဲ့အချက်ချက်ကတော့အမျိုးသားပညာရေးစီမံကိန်းလိုဧပြီလ၁ရက်နေ့ကကြေညာခဲ့တဲ့ရင်းနှီးမြှုပ်နှံမှုဥပဒေအသစ်လိုအားလုံးအသည့်ပြန်ဆမယ်အစားဖောင်းဝပြန်အခြေခံတာကိုတွေ့ရတဲ့အကြောင်းတခုရှိတာကတော့ဦးသိန်းစိန်စုရတဲ့ထက်ကရေနံနဲ့သဘာဝတန်းွေစီမံကိန်းတွေကနေနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေရခဲ့ပြီးမဲ့လို့လေဒေါအောင်ဆန်းစုကြည်ခင်မာတို့ရေနံစည်းနှုံးတွေကြပြီးကုန်စည်းနှုံးလဲတက်တဲ့အတွက်ကြောင့်သဘာဝတရားဇာတကိုမှီတင်းနေထိုင်ရတဲ့စီးပွားရေးစနစ်မှာခွဲခြားဆိတ်ဖြာလုပ်ကံရတာပိုခက်ခဲတဲ့အကြောင်းဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်အနေနဲ့ဆုံးဖြတ်ချက်ချရမှာဗဟိုကချုပ်ကင်မှုလွန်ကဲနေတဲ့အတွက်ဖြစ်တင်ဝေဖန်ခြင်းခံနေရတာကိုတွေ့ရပြီးပြည်내နဲ့ဒီသံတရအစုရတွေမှလည်းအရေးအချင်းပြည့်ဝတဲ့သူတွေနည်းနေတဲ့အကြောင်းလဲထောက်ပြထားကအစိုးရအနေနဲ့ပိုနည်းနည်းတဲ့အမြင်ရှိဖို့လိုပြီးကိစ္စရပ်တွေကိုလည်းလုံနိုင်စွမ်းရှိသူတွေကိုတာဝန်ခွဲဝေပေးဖို့လိုအပ်တဲ့အကြောင်းလဲဆောင်းပါးရှင်ကထောက်ပြထားပါတယ်ရှင်
။ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်တွေကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတော့မနေ့ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ American Indian 3အနှုံးတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မြင်တဲ့တင်ပြပေးမယ့် item အသုံးကတော့
to get on someone's nerves
ဖြစ်ပါတယ်စာလုံးပေါင်းက TO2GET get to get ကတခုခုကိုဖြစ်စေတာ ON on ရအပေါ်မှာSOME ONE apostrophe S someone's ka lu tu u tiao ye NERVES nerves ka ayon jaw dui so ro sakai khun ye long kaw de be ka lu tu u tiao ye ayon jaw dui yo ma yauk si da bo idiom so re de wai de be ka le di niya ma shi ma de lu tu u tiao ye ayon jaw ko twa pi a nau she phit de so yin di lu lout da sait do sia myet si nau sia sait a nau she phit si da ko so lo da phit par de ဒီတော့ရဲ့ပတ်သက်လို့ George Cooper ပြတဲ့ဥမာကတော့
His loud singing gets on my nerves. I'm going to tell him to stop.
သူအတန်ကြီးကြီးနဲ့ချင်းအော်ဆိုနေတာကိုကျွန်တော်စိတ်အနှောက်ရှက်ဖြစ်လိုက်တာဗျာ။ရပ်ဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ His loud singing gets on my nerves. I'm going to tell him to stop.
စိတ်တူစရာမျက်စိနှောက်စရာစိတ်နှောက်ရှက်ဖြစ်စီတာကို idiom အသုံးရဘယ်လိုပြောမလဲ
to get on someone's nerves
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့မင်းညပိုင်းကဆွေးနွေးကြတဲ့အင်္ဂါညချမ်းတရက်လေးလိုက်အစီအစဉ်ကိုပြန်လည်ပြီးတော့တင်ဆက်ပေးပါမယ်ဒေါခင်စိုးဝင်းကစီစဉ်ထားတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တိုင်းရင်အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေတောတာရှင်များရှင်2019ခုနှစ်ဂျားရက်ရွေးကောက်ပွဲကျင်းပဖို့၃ရက်ပဲလိုပါတော့တယ်ဒီဂျားဖြတ်ရွေးကောက်ပွဲမှာတိုင်း၃တိုင်းပေါ့နော်စကိုင်းပဲခူးတိုင်းရန်ကုန်နဲ့ပြည်နယ်ကြီး၅ခုကယားချင်းမွန်ရခိုင်နဲ့ရှမ်းပြည်နယ်ကပြည်နယ်ပေါင်း၅ခုက KIA အဖြစ်တော့73ခုမြို့နယ်အဖြစ်22မြို့နယ်မှာလစ်လတ်နေတဲ့ပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေရဲ့လစ်လတ်နေတဲ့19နေရာအတွက်ကိုရှင်းပြညမှာဖြစ်ပါတယ်။ပါဝင်ရှင်ပြိုင်မဲ့ပါတီ24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်9ဦးရှိတယ်လို့ပြောင်းစုရွေးကောက်ပွဲကော်မရှင်ကနေပြောထားတာရှိပါတယ်။ကျွန်မဒီဟိုဒီနေ့ပေါ့လေညနေခင်းရပဲကျမ UEC ဥက္ကဋ္ဌကြီးကိုဆက်သွယ်ပြီးတော့မေးပါတယ်ဦးလာသိန်းကိုမေးတဲ့အခါမှာ तू ကဒီဂျားဖြတ်ရွေးကောက်ပွဲကိုလူလူရဲ့စိတ်ဝင်စားမှုကိုဘယ်လိုသုံးသပ်လို့ရတယ်လဲဆိုတဲ့အခါကျတော့အဲဥက္ကဋ္ဌရပြောပါတယ်ဘဲပါတီနိုင်နိုင်ဟိုနိုင်ငံရေးစီးပွားရေးလူမှုရေးအနေနဲ့တိတ်
ထူးထွေပြောင်းလဲမှာမဟုတ်တဲ့အတွက်ကြောင့်မလို့ဒူးဒူးစိတ်ဝင်စားမှုကဟိုတိတ်ပြီးမရှိဘူးလို့သူကသုံးသပ်ပါတယ်တဲ့ဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တဲ့ပါတီတွေပေါ့နော်အခုဟိုတော်တော်လေးလဲလှုပ်လှုပ်ခတ်ခတ်ဖြစ်နေတဲ့အရင်ကတခါမှဟိုရွေးကောက်ပွဲမကျင်းပဘူးတဲ့ဒီရှမ်းပြည်နယ်ကဒီကျေးဒီနဲ့မိုင်းရှူနယ်မှာဒီစိတ်ဝင်စားမှုအခြေအနေနဲ့ပတ်သက်ပြီးတော့ဥနေတော်နိုင်ရှိပါလားရှင်နမ်ဆန်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဥနေတော်နိုင်ရှိပါလားရှင
်ဟုတ်ကဲ့
ဟုတ်ကဲ့မင်္ဂလာပါရှင
်ရှိပါရ
ဲ့ဂျာဇာရေကောက်ပွဲကိုဒီဒေသခံမဲဆမဲပေးကြတဲ့မဲဆန္ဒရှင်ရှင်တွေရဲ့တုံ့ပြန်ချက်ပေါ့နော်သူတို့အနေနဲ့စိတ်ဝင်စားမှုရှိပါလားရှင
်ဟုတ်ကဲ့ကျွန်တော်ရှမ်းပြည်နယ်မှာအခုကျွန်တော်မိုင်းရှိမှုနယ်နဲ့ကျေးဒီမြို့နယ်မှာနှစ်မြို့နယ်မှာပါဝင်ရှင်ပြိုင်နဲ့ကျွန်တော်မဲဆန္ဒနဲ့ပတ်သက်တဲ့ပြည်သူလူထုတွေကတော့စိတ်ဝင်စားမှုတော်တော်နည်းပါတယ်ခင်ဗျနေရလဲဆိုလို့ရှိရင်သူတို့ကနိုင်ငံရေးကိုသူကဟိုပါပေါ့နိုင်ငံရေးသမားတွေပဲလုပ်ရမယ်ဆိုတဲ့အတွေးတွေလည်းရှိကောင်းရှိနေကြ။နောက်ပြီးတော့ဒီဘက်မှာဒေတာဆွဲပေါ့နော်ဒီတိုင်းဒေတာဆွဲတွေရှိနေတဲ့အတွက်ကြောင့်ပေါ်ရရှင်ပြန်မဲ့ပါတီတွေအပေါ်စိတ်ဝင်စားမှုတော်တော်နေပါတယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတော့နောက်ပြီးတော့သူတို့မှစိုးရိမ်ကြောက်ကြမှုတွေလည်းရှိနေတယ်လို့ကျွန်တော်မြင်ရပါတယ်ခင်ဗျ
။ဟုတ်ကဲ့ပါ။နေမြေလုံခြုံရေးနဲ့ပတ်သက်လို့စိတ်ချရပါလေ။ဒါရင်ပါရှင်။
ဟုတ်တယ်နင်းဒီလိုမျိုးနဲ့ပတ်သက်လို့ကတော့ဒီကျွန်တော်တို့ရဲ့ကြီးတဲ့ပြည်သူတွေပေါ့နော်မိုင်းရှူးနဲ့ကြီးပြီးမှဆိုလို့ရှိရင်တော့မြို့ပေါ်မှာတော့ပြဿနာတိတ်မရှိပြကြီးတဲ့ပြည်သူတွေအနေနဲ့တော့သူတို့စိတ်ထဲမှာတစုံတရာကိုစိုးရင်ကြောင်းကြနေရတဲ့ပုံစံလေးတွေကိုကျွန်တော်တွေ့ရပါတယ်ခင်ဗျကျွန်တော်တို့ကိုယ်တိုင်လည်းကျွန်တော်မက်ဆက်စီရုံးတဲ့အခါမှာကျွန်တော်တို့ဝင်နေဝင်ရင်းတိုင်းဝင်လို့ရမရတဲ့ကြီးရော်လေးရှိပါတယ်ခင်ဗျအဲ့ဒီအတွက်ကျွန်တော်တို့ဒီပြည်တော်စီကော်မရှင်ကိုကျွန်တော်တို့ကန့်ကွက်တာ LD အနေနဲ့ကန့်ကွက်တာတင်ခဲ့ပြီးမှလည်းမဲယုံနေရှေ့ပြောင်းပေးတဲ့အစီအစဉ်လောက်ကိုပဲစီမံပေးတာကိုတွေ့ရပါတယ်တကယ်တော့ကျွန်တော်တို့အဲ့ဒီကျွန်တော်တို့ကြေးရွာတွေကိုအဲ့ဒီစိတ်တိုင်းကျကျွန်တော်တို့မဲဆက်စီရင်ခွင့်မရခဲ့ပါဘူးခင်ဗ
ျဟုတ်ကဲ့ပါကျေးဇူးပါအခုအဲ့ဒီမိုင်းရှူးမှာမိုင်းရှူးကနေပြီးတော့ဝင်ရောက်ရှင်ပြိုင်မဲ့ SNLD ပေါ့နော်ရှမ်းမျိုးသားမြန်ဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့ကိုယ်စားလှယ်လောင်းစိုင်းလင်းမြတ်ရှိပါတယ်
ဟုတ်ကဲ့ပါဗျ
ဟုတ်ကဲ့ပါဗျဟုတ်ကဲ့မင်္ဂလာပါရှင်ဟုတ်ကဲ့
အဲ့တော
့ဟုတ်ကဲ့ပါဟုတ်ကဲ့ပါတိုင်းရင်းသားနယ်မြေတွေမှာတော့တိုင်းရင်းသားပါတီတွေကဟိုအားတာတယ်လို့ပြောရမှာပေါ့နော်အဲ့တော့ဦးဆိုင်ရင်းမြတ်အနေနဲ့ဒီပြည်သူလူထုရဲ့ဒီမဲဆန္ဒရှင်တွေရဲ့စိတ်ပါဝင်စားမှုအပေါ်ဘယ်လိုများဟိုကောက်ချက်ချလို့ရပါလဲရှင
်ဟုတ်ကဲ့စာပြီးပြောရမယ်ဆိုရင်တိုင်းရင်းသားနယ်မြေဆိုတဲ့သကလုံး3000လောက်ကျွန်တော်တိတ်တော့သဘောမပြောက်ပါတော့အဲ့ဗမာလဲတိုင်းရင်းသားမျိုးနွယ်တွေတခုလို့ကျွန်တော်ပြောချင်ပါတယ်ဟုတ်ပြီဗမာမဟုတ်တော့တိုင်းရင်းသားဒေသဆိုရင်တော့ကျွန်တော်လက်ခံနိုင်ပါတယ်အဲ့ဒီတော့ပြဆိုစီကျွန်တော်ဖက်မှာတော့ဒီဟုတ်ပြီကျွန်တော်တို့ဒါတော့ identity ဆိုတာရှိတယ် national identity ရှိတယ်ပြီးရင်တော့ ethnic identity ရှိတယ်ဒီအပေါ်မှာယုံကြည်ပြီးတော့အဲပါတီတစ်ခုကိုထောက်ခံတဲ့အပေါ်မှာအဲဘာမှပြောစရာမလိုဘူးတော့ကျွန်တော်တို့ထင်ပါတယ်ဗျ
ဟုတ်ကဲ့ပါရှင်အဲအဲ့တော့ဟိုအခုဟိုလက်တွေ့စီယုံရေးစင်းရတလောက်ပေါ့အားရကျေနပ်မှုရှိပါလားရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဟိုအပြေအဝထောက်ခံမှုရှိပါတယ်ဗျ
ဟုတ်ကဲ့ဟုတ်ကဲ့အဲဦးရဲထွန်းပေါ့နော်ဦးရဲထွန်းကတော့အရင်တုန်းကဒီရှမ်းမျိုးသားများဒီမိုကရက်တစ်ပါတီကနေပြီးတော့ဒီပြည်သူ့လွှတ်တော်မှာကိုယ်စားလှယ်လုပ်ခဲ့တဲ့ကိုယ်စားလှယ်ဟောင်းတယောက်ပေါ့နော်အခုတော့လောလောဆယ်တော့လွတ်လပ်စွာတီးခြားဟိုနေတဲ့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်တယောက်ပေါ့ဦးရဲထွန်းအနေနဲ့ရောအခုလောလောဆယ်ဒီရှမ်းပြည်နယ်အခြေအနေပေါ့နော်အဲ့မှာဒီရှမ်းပြည်နယ်ဘက်မှာဒီပြည်သူပြည်သားတွေအနေနဲ့ဒီကြားပြတ်ရွေးကောက်ပွဲကိုစိတ်ဝင်စားမှုအခြေအနေလေးပြောပြပေးပါလားရှင
်ကြားပြတ်ရွေးကောက်ပွဲလုံမဲ့မြို့နယ်တွေကတော့ကျွန်တော်နဲ့တော့နည်းနည်းဝေးတာပေါ့လေဝေးပေမဲ့ဟိုနည်းနည်းသူတို့ပြောတဲ့အနေထားတွေရောကျွန်တော်တို့ဒီ Facebook တို့ဘာလို့မှတက်လာတဲ့ဟာတွေရောကြည့်ရတဲ့အခါကျတော့အကဲခတ်လို့တော့ရပါတယ်သူတို့ဒီမိုင်းရှူးကြည့်ပြီးအဲ့ဒီဒေတာတွေကသူတို့စိတ်ဝင်စားတာတော့ဟိုပါတီတစ်ခုပဲဖြစ်လိမ့်မယ်ချမ်းတိုင်းရင်းသားပါတီပေါ့နော်ဒီဗမာမဟုတ်တဲ့တိုင်းရင်းသားပါတီနှစ်ခုပေါ့ရှမ်းကြားပြူပါတီနဲ့ကြားကောင်းပါတီနှစ်ခုရှိတဲ့အနေမှာသူကြားကောင်းပါတီကိုပို့ပြီးတော့စိတ်ဝင်စားလိမ့်မယ်လို့ထင်တယ်เนาะအဲ့ဒီဘက်မှာအရင်2015ကရွေးကောက်ပွဲမကျင်းပနိုင်တာကလည်းအဲ့ဒီဘက်မှာနယ်မြေမှာတိုက်ပွဲတွေဖြစ်ပြီးတော့နယ်မြေလုံခြုံရေးမရှိဘူးဆိုပြီးတော့ရန်နာထားတဲ့အခါအခုမဲပေးခွင့်ရပြီဆိုတဲ့အခါကျတော့အဲ့ဒီဒေသမှာတော့ဟိုကျွန်တော်ထင်တယ်ဒီကြားကောင်းပါတီကဒီဟိုအသာဟိုပြည်သူလူထုစိတ်ဝင်စားမှုပိုတဲ့အနေနဲ့သူနိုင်ရဖို့အနေထားရှိပါတယ်။ကြံတဲ့ပါတီတွေတော့ဝင်ပြီးတော့မဲဆွဲမဲစီယုံဟောပြောမယ်ဆိုရင်လည်းစိတ်ဝင်စားမှုမပြဘူးလူစုလို့မရဘူးဆိုတာအမှန်ပါပဲ။ဒါဒါဒီလိုပဲဖြစ်မှာပဲ။အဲ့ဒီနောက်သူတို့တစုံတရာစိုးရင်ထိုင်လန့်မှုပါ냐ဆိုတာလည်းရှိတယ်ဆိုခုနပြောတာလည်းအမှန်ပါပဲ။ ဆိုရင်ထိုင်လာမှုရှိတဲ့အခါတခြားပါတီတွေခေါ်တဲ့အခါသူတို့မလာကြဘူးဗ
ျဟုတ်ကဲ့ပါအဲနောက်တစ်ယောက်ကတော့ကျွန်တော်တို့ဒီ PACE လို့ခေါ်တဲ့People's Alliance for Credible Elections ပေါ့နော်အဲ့ဒီ CSO အဖွဲ့ကကိုစိုင်းရဲကြော်စွာမြင့်ရှိပါလားရှင်
ဟုတ
်ကဲ့ပါဟုတ်credible election ဆိုတဲ့ခါကျတော့ယုံကြည်ကိုးစားလို့ရတဲ့ရွေးကောက်ပွဲတွေဒီအတွက်ကိုစုစည်းထားတဲ့လူထုမဟာမိတ်အဖွဲ့လို့ခေါ်ပြည်သူ့မဟာမိတ်အဖွဲ့လို့ခေါ်မှာပေါ့နော်အဲ့တော့ဒီအခုလူထုကိုစောင့်ကြည့်နေတဲ့သဘောရှိတယ်ဆိုတဲ့ခါကျတော့လူထုရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါလဲရှင်ဂျာမဲရွေးဂျာချက်ရွေးကောက်ပွဲအပေါ်မှာ
ဆိုကျွန်တော်တို့ဇန်နဝါရီလဒီ2019ဇန်နဝါရီလကုန်ပိုင်းမှာကျွန်တော်စစ်တမ်းတစ်ခုကောက်ခဲ့တယ်စစ်တမ်းရဲ့အဓိကရွေးချက်ကတော့ကြက်ရဲ့ကပွဲနဲ့ပတ်သက်လို့ဒီလူလူကသတင်းချက်တွေဘယ်လောက်ကြည့်တယ်လဲမသိဘူးလဲဆိုတာရယ်။အဲ့တော့သူတို့ဘယ်လိုမျိုးစိတ်ကူးရှိသလဲမေးရယ်။ဆိုကျွန်တော်အဓိကမေးရမေးပါတော့ကြက်ရဲ့ကပွဲရှိသလားလို့ဒီမျိုးနဲ့နှစ်နှစ်နှစ်မြင့်နေမှာစတင်ကောက်တော့ဗောလေကြက်ရဲ့ကပွဲလို့မြင်တယ်။မျိုးနဲ့နှစ်နှစ်နှစ်မြင့်နေမှာကောက်တဲ့ခါမှာကြက်ရဲ့ကပွဲရှိတာကိုသိသလားလို့မေးတဲ့ခါမှာ60နှစ်ရာခိုင်နှုန်းကပဲဒီလူလူရဲ့60နှစ်ရာခိုင်နှုန်းကပဲကြက်ရဲ့ကပွဲရှိရယ်ဆိုတာကိုသိတယ်လို့ကျွန်တော်တို့ဖြေတယ်နောက်ဆက်ကြကြတော့ကျွန်တော်တို့ဒါဆိုရင်ကျွန်တော်တို့မဖက်ကျွန်တော်တို့မေးရမေးပါကြကြက်ရဲ့ကောက်ပွဲရှိတယ်ကြက်ရဲ့ကောက်ပွဲမှာမဲခဲဖို့အစီအစဉ်ရှိတယ်လားမေးတဲ့ခါမှာကျွန်တော်တို့မဲခဲဖို့အတွက်ကိုသူတို့ဒေကာမရတိပြက်ဆုံးဖြတ်ထားတယ်လို့ပြောတဲ့ဒီမဲဆန္ဒရှင်ရဲ့ခိုင်နှုန်းက58ရာခိုင်နှုန်းပဲရှိတယ်ဆိုတော့ကျွန်တော်တို့မသိတာကတော့ဘာကြောင့်မလို့ကျွန်တော်တို့58ရာခိုင်နှုန်းပဲရှိရလဲဘယ်လိုအကြောင်းတက်ဖြစ်တယ်ဆိုတော့ကျွန်တော်တို့သိချင်မသိဒါပေမဲ့ပြောလို့ရတာကတော့ကျွန်တော်ကြက်ပြည့်ကောက်ပွဲရှိရဆိုတော့ပြည့်ရတရင်ချက်လက်ရောက်ရှိမှုမျိုးကရဲဆိုတော့ကျွန်တော်အကျဉ်းချင်းပြောလို့ရတယ်။အဲဒီကကြက်ပြည့်ကောက်ပွဲကို58ရာခိုင်နှုန်းမထက်မယ်လို့ပြောတယ်ဆိုတော့ကျွန်တော်တို့လာပြီးတော့မှမဲထက်မယ်ဆိုရင်စိတ်ဝင်စားမှုကနည်းတယ်ဆိုတော့ကျွန်တော်အကျဉ်းချင်းပြောလို့ရတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဒါဆိုလို့ရှိရင်ကြက်ပြည့်ကောက်ပွဲကျင်းပဖို့ကြော်ညာတဲ့အားနည်းလို့လားဒါမှမဟုတ်လို့ရှိရင်လူထုစိတ်ဝင်စားမှုကဟိုဥက္ကဋ္ဌကြီးကလည်းသိပြောသူပါတယ်။ဟိုဒီကြက်ပြည့်ကောက်ပွဲကိုညီမ idol လောက်ကောင်မှစိတ်မလူတို့ကစိတ်ဝင်စားမှုမရှိဘူးဆိုပြီးတော့ပြောတာလေကျွန်မကြားလိုက်ရပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဖြစ်နေတာကတော့ကျွန်တော်တရင်ချက်နဲ့ချက်ကြည့်မှုကလည်းယူကော့ဘဲကော်မရှင်တစ်ခုတည်းကပဲကျွန်တော်လုပ်တယ်ကျွန်တော်ယူကော့ဘဲနဲ့ပတ်သက်လို့ဒီကျွန်တော်ယူကော့ဘဲရှိတဲ့မဲဆင်းနေကတ်တော့မဆိုတာကိုအဓိကကျွန်တော်တို့ပညာပေးလုပ်ငန်းတွေလုပ်တာကဒါကယူကော့ဘဲကော်မရှင်နဲ့ကျွန်တော်တို့အရက်ဆက်ဖွဲ့ပြီးချို့ရပဲလုပ်တယ်ဒီနိုင်ငံရေးပါတီတွေကလည်းကျွန်တော်မက်ဆက်စီယုံမှုကိုသူတို့ဒီပေါ်ကျင်းနေမှာစရဲဆိုပေမဲ့တကယ်တမ်းကျတော့သူအရှိန်မြင့်တာကမတ်လဟိုအလေလောက်မှသူတို့မြင့်တာပေါ့ဆိုတဲ့အခါမှာဂျက်ပြည့်ကောက်ပွဲရှိရဲ့ဒီလူမျိုးကနိုင်ငံနယ်နေပါစေဦးတော့နိုင်ငံသားတယောက်ချင်းစီရဲ့ခွင့်ရေးအတွက်ကိုဒါအရေးကြီးရဲ့ဆိုတာကိုနှုတ်ကော်မရှင်နဲ့ဆက်ဆိုနေရှိတာကိုတွေ့ရတယ်ဆိုပါတီအားရတယ်ကိုကျွန်တော်တို့သုံးဆိုတာမျိုးလဲ
အခုဂျာပြည့်ကောက်ပွဲအတွက်ကိုအင်လိုက်အားလိုက်စီယုံရေးဆင်းနေတဲ့ NDF ပါတီကဥခိုင်မောင်ကြီးရှိပါလားရှင်
ဟုတ်ကဲ့ပြပါရခင်ဗျ
ာဟုတ်ကဲ့ဥက္ကမဥခိုင်မောင်ကြီးတို့ဟိုမဲဆွဲစီယုံတဲ့နေရာမှာဟိုအားရပါရရှိရလားလူလူရဲ့ထောက်ခံမှုကရောဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ပါဗျာဟိုကျွန်တော်ကတော့စကတဲ့ကဖေဖော်ဝါရီလမှာစတာထွက်တဲ့ချင်းကိုကျွန်တော်က9ရက်တပတ်တည်တည်တော့ NLD ကအဲဒီဥကုန်ကြီးကိစ္စဖြစ်တာနဲ့ကျွန်တော်တပတ် silent လုပ်ပါတယ်အဲဒီ silent လုပ်ပြီးတဲ့တပတ်နောက်ပိုင်းမှာနေ့တိုင်းနီးပါးလောက်ကျွန်တော်ထွက်ပါတယ်အဲ့တော့ဒီဘက်မှာတရက်လောက်နှစ်ရက်လောက်ကျွန်တော်နားလာတွင်တနေ့ရည်ထွက်ပါတယ်အဲ့ဒါထွက်တာကဒီလူလူတို့ကဒီရွေးကောက်ပွဲရှိတာကိုမသိတဲ့လူတွေကများပါတယ်ပြီးတော့အလုံကဥက္ကိုင်မောင်ကြီးကဘာလို့ကမာရစ်မှာလာပြီးစီယုံတာလဲဒီဘက်မှာဘာလို့ဟိုလာလို့တာလဲဒီဘက်မှာရွေးကောက်ပွဲရှိလို့လားဆိုတော့တန်တော်နဲ့မေးတာတွေလည်းတွေ့ရတဲ့အတွက်လူလူကတော်တော်မသိကြတဲ့သဘောမျိုးဖြစ်ပါတယ်အဲဘယ်တော့ပဲဒီဘက်မှာရွေးကောက်ပွဲကော်မရှင်ကဘယ်တော့ပဲပြင်ညာပြင်ညာတချို့ဟာကြတော့မြမအတန်တခြားဒီရုပ်တံတွေကိုစိတ်ဝင်စားတဲ့လူတွေလည်းအများကြီးရှိတယ်ဆိုတာအခုမှကျွန်တော်တို့ကောင်းကောင်းသိရတဲ့သဘောဖြစ်ပါတယ်အဓိကတော့ပြည်သူလူထုကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မသိတဲ့အနေအထားမျိုးကနေလွတ်တော်ကိုယ်စားလှယ်လောင်းတွေကကိုယ့်ကိုမဲပေးတဲ့ပြည်သူလူထုသိအောင်တော်တော်ကြီးကိုကိုယ့်ဟာကိုယ်စူးစမ်းကြရတဲ့သဘောကအများဆုံးနေပါဖြစ်နေပါတယ်အဲလိုပဲတော်တော်ပေးဆို PAC အဖွဲ့ကလည်းစစ်တမ်းကြီးကောက်ကြတာမှန်ပါတယ်ဒါပေမဲ့လွတ်တော်ကိုယ်စားလှယ်တွေကိုပဲဘာပြဿနာရှိတယ်လဲဘာအခက်အခဲရှိတယ်တွင်တွင်မင်းနေပါတယ်ကျွန်တော်တို့ကဘာအခက်အခဲရှိတယ်လို့ပြောရမယ့်ကိစ္စတော့တော်တော်ခက်ပါတယ်ဥမာကျွန်တော်ကမာရွတ်မြွတ်နယ်မှာရွှေဘရောက်ရိတ်မုံလို့ဘာရိတ်မုံလို့ရွှေငါးရွှေရှိပါတယ်အဲ့ဒီကိုကျွန်တော်တို့ကလုံုံရေးကကြားတာနဲ့ဝင်လို့မရတဲ့နေရာကြီးလည်းရှိပါတယ်အဲ့တော့အုတ်ချုပ်ရေးကလွတ်တော်ကိုယ်စားလှယ်လောင်းတွေလာရောက်ပြီးမဲဆွဲစီုံတဲ့အခါမှာဝင်ဝင်ပြုပါလို့ပြောထားတာလည်းမရှိဘူးခင်ဗျအဲ့တော့ကျွန်တော်တို့ကဘယ်သူအကူအညီတောင်းလို့တောင်းရမှန်းကိုမသိရတဲ့ဘဝနဲ့အဲမက်ဆေ့ချ်စီယုံရတာအခုကျွန်တော်ကရန်ကုန်မှာ9မြို့နယ်ကိုမက်ဆေ့ချ်စီယုံရပါတယ်အဲအဲ့ဒီခါမှာ9မြို့နယ်ကိုကျွန်တော်အလဲကျသွားပါတယ်
ဒီလိုသွားတာတော့မှဈေးထဲမှာသူ့ဈေးရောင်းတဲ့လူတွေကဘယ်အစိုးရပဲတက်တဲ့တို့တို့ကလမ်းမေးမှာပဲဈေးရောင်းရမှာမဲပေးဖို့လုံးဝစိတ်ဝင်စားဘူးလို့ပြောတဲ့လူလည်းရှိပါတယ်။အဲအဲ့တော့ကျွန်တော်တို့ကမဟုတ်ဘူး။လက်ရှိအခြေအနေလေးကိုကျွန်တော်ရှင်းပြရပါတယ်။အဲစိုက်တဲ့သူကိုမဲပေးပါ။အီဒီလာတရနေ့ရွေးကောက်ပွဲရှိပါတယ်။ကျွန်တော်တို့ကတိုင်းပြည်အတွက်လိုအပ်လို့ပါကြတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့လိုအပ်တဲ့ပြည်သူအတွက်လိုအပ်ချက်လေးတွေကိုလွတ်တော်မှာတင်ပြဖို့အတွက်ပြည်သူတွေတုံရင်တုံရင်ဘဝကနေပြောင်းလဲဖို့အတွက်ကျွန်တော်တို့အတတ်နိုင်ဆုံးအဘိုးဆောင်ရွက်သွားမှာဖြစ်ပါတယ်တချို့ကလေရှင်းပြရပါတယ
်ရ
ှင်းပြတော့မှပြည်သူတချို့ကလည်းနားလည်လာတဲ့သဘောမျိုးနဲ့အခုမှနည်းနည်းလေးရွေးကောက်ပွဲကိုတက်ကြွလာတာလို့မြင်ရပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူးပါပဲဟိုဒီနေ့ဆွေးနွေးပွဲမှာပါဝင်မဲ့နောက်တစ်ယောက်ကတော့ NUP ပေါ့နော်အရင်တုန်းကတော့ဒီတာဆန်ရအတိုင်းအတာစီလုံးညီညွတ်ရေးပါတီရဲ့အထွေထွေမှုပါဦးဟန်ရွှေပါဦးဟန်ရွှေနေကောင်းပါလားရှင်
အဲကောင်းပါတယ်ခင်ဗျကျွန်တော်ဒုက္ခထားပါခင်ဗျ
Oh sorry ပါဟုတ်ကဲ့ဒုက္ခထား sorry ပါဟုတ်ကဲ့ပါအဲ့တော့ဦးဟန်ရွှေတို့ပါတီအနေနဲ့ဘယ်နှစ်ယောက်လောက်များပါဝင်ရှင်ပြိုင်မှုစီစဉ်ထားပါလဲရှင
်ဟိုကျွန်တော်တို့ဒီရက်ရက်ယူကောက်ဝင်မှာတော့ပြည်သူ့လွှတ်တော်ကနှစ်နေရပါနောက်အမျိုးသားလွှတ်တော်ကတစ်နေရပါခင်ဗျပြည်သူ့လွှတ်တော်အနေနဲ့ကတော့ကျွန်တော်တို့သခိုင်းတိုင်းဒေသကြီးမုံရွာမြို့နယ်မဲဆန္ဒနယ်နဲ့ဒီမွန်ပြည်နယ်ထောင်စုံမြို့နယ်မဲဆန္ဒနယ်တစ်နေရမှာဝင်ပြန်ပြီးတော့အမျိုးသားလွှတ်တော်အနေနဲ့ကတော့ဘုဂတိုင်းဒေတာကြီးအမှတ်၄ပေါ့လေကျွန်တော်တို့လုံလေးပင်ကျော်ကစားအဒီမက်ဆန္ဒနယ်ဒီ၃နေရာပဲကျွန်တော်တို့ဝင်ပြီးရှင်းပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဟိုချောင်းဆောင်ကတော့နည်းနည်းလေးပွဲစုနေပါတယ်အဲ့ဒီဘက်ကစီယုံရေးအခြေအနေလေးပြောပြပေးပါဦးရှင
်ဟုတ်ကဲ့ကျွန်တော်တို့ချောင်းဆောင်ကတော့ကျွန်တော်တို့ဒီနေရာကဟိုကျွန်တော်တို့တော်တော်ကိုဆိုရရဲချောင်းဆောင်သာတည်တာပေါ့လေကျွန်တော်မောင်အောင်မြို့သားပဲကျွန်တော်တို့ဖြစ်ပါတယ်အဲ့တော့ဖြစ်တဲ့အခါကျတော့အဲ့ဒီနေရာကိုလည်းပဲကျွန်တော်တို့တော်တော်လေးညှော်မှန်းပြီးတော့အစီအုံးရဝင်ပါလေစပြီးတော့ပေါ့လေကျွန်တော်တို့160လောက်ချိန်နဲ့ရနေစပြီးတော့ကျူရင်ဝင်ထုတ်ရှားအကောင့်တွေပေါ့ဆောင်ရွက်ပါတခင်အဲ့တော့ဟာအစ်မလည်းပဲဟိုဘလိုပဲဖြစ်ဖြစ်ပေါ့လေချောင်းစုံနေနဲ့ကျွန်တော်လှုပ်ရှားလို့ရနိုင်ပါလေသို့တော့ဒီမှာကဒီ hot issue ကတော့အဲခုနပြောတဲ့ဟလာညပြောတဲ့ quest ဆိုတဲ့ဆိုတဲ့ဟာပေါ့ရောတရားကိစ္စနာမည်ပေးဖို့ကိစ္စဖြစ်လာတဲ့ခါကျတော့ဒီမှာလည်းပဲချောင်းစုံဖြစ်တဲ့ဒေသလည်းဖြစ်တဲ့ခါကျတော့အဲရွေးကောက်ပွဲကြပြရွေးကောက်ပွဲဆိုတာလေကိုအဲ့ဒီကိစ္စပို့ပြီးတော့လွှမ်းမိုးတဲ့အနေအထားလို့ကျွန်တော်တို့ဖြစ်ပါတယ်။ဒါကြောင့်မလို့ဒီဟာလည်းပဲကြီးရွာတွေဖြစ်ပါလိုက်ပြီးတော့ခုနကုကြံမှာကိုပန်ဒီရေရကိုမျိုးနဲ့အကောင့်ထဲဖို့ဆောင်ရွက်မှုကိုပြည်သူတွေကအဆုံးဖြတ်ပေးပါဆိုရဟာကိုကျွန်တော်တို့တော်တော်ကိုလိုက်ပြီးတော့ပြောနေဆိုကြတဲ့ဘောကျွန်တော်တို့ရှိပါတယ
်။ဟုတ်ကဲ့ပါ။အခုကျမတို့နောက်တစ်ယောက်ပေါ့နော်ကျမတို့ပါဝင်ဆွေးနွေးပေးမယ့်သူကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကိုစလဲဖြစ်ပါဝင်ရှင်ပြိုင်မဲ့ဒီအမျိုးသားလွှတ်တော်အတွက်ပါဝင်ရှင်ပြိုင်မဲ့ဒေါ်ဆန်းဆန်းမြင့်ပါဒေါ်ဆန်းဆန်းမြင့်ရှိပါလားရှင်ဟယ်လို
ဟုတ်ကဲ့ရှင
်ဟုတ်ကဲ့ပါမင်္ဂလာပါရှင
်
မင်္ဂလာဟုတ်ကဲ့
မင်္ဂလာပါရှင်
ဟုတ်ကဲ့ပါစီယုံရီစီယုံရီတောက်လျှောက်တနေကုန်စင်းထားတော့တော်တော်လေးလေးပြင်ပန်းနေပြီလို့ကြားရပါတယ်ရှင်
ဟုတ်ကဲ
့ဟုတ်ကဲ့
နာနာဆိုတော့အခုနာနာပြောမယ်ဟုတ်ကဲ့အတိုင်းလေးလဲဝင်နေတာဟုတ်ကဲ့
ဟုတ်ကဲ့အားလဲနာပါလေရှင်အခုဟိုအခုစီယုံရင်းဆင်းရတဲ့အခြေအနေလေးပေါ့နော်လူတို့ဘက်ကတုံ့ပြန်မှုလူတို့ဘက်ကထောက်ခံမှုအခြေအနေဘယ်လိုများရှိပါလဲရှင်အားရကျေနပ်မှုရှိပါလေလားရှင
်ဟုတ်ကဲ့တောင်းပါရတောင်းပါရကတချို့ကကြားရလေဒီဓာတ်ပြတ်ကိုအဲအတိတ်တွေကိုမသိရခါကြတော့မကြောက်2015လောက်ကသူတို့ထည့်ပေးထားခဲ့တဲ့နေတွေတက်ကုန်လားပျောက်ကုန်လဲဒါကြောင့်เนี่ยโอ้แท้ๆคันย่าล่ะเลยสุดแล้วเบคอนนี่ดิเจ้ามาซื้อยืนซื้อในเนี่ยมาไม่จ่ายเลย
โอเคเ
นี่ยจ่ายไปแล้วไอ้ขาจ่ายแล้วตรุตบอป้องน้าเลยตาเลยไอ้ขาจ่ายแล้วโอเคตรุเมไปบ่แม่ก็เอเนอร์จีไว้ไปบ่แม่คือไอ้ตันนี้นี่เปลี่ยนถั่วละเลยเนา
ะโอเคป่ะเจื้ออุ๊ยอายิติมาเลยอ้าลงอุ๊ยเจื้ออุ๊ยอายิติมาเลยရှင
်ဒါတော့တရိပ်လီလိုင်းဆွေးနွေးကမ်းကိုပြန်လည်တင်ဆက်ပေးကြတာဖြစ်ပါတယ်ဒေါက်ခင်ဆိုးဝင်းကစီစဉ်တင်ဆက်ခဲ့တာပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားလာမယ့်ရာစု2ဝက်အတွက်ဆက်ဆံရေးကိုထိန်းချုပ်သွားနိုင်မယ်ဘုံသဘောတူညီချက်တွေရအောင်ဆွေးနွေးရေးဟာနှစ်နိုင်ငံခေါင်းဆောင်တွေအတွက်တိတ်ကိုအရေးကြီးတယ်လို့မကြသေးခင်ကတရုတ်နိုင်ငံကိုအလဲခီးသွားရောက်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာစီးပွားရေးအရကမ္ဘာမှာအကြီးမားဆုံးနိုင်ငံကြီးတွေဖြစ်တာမို့တည်ငြိမ်ရေးနဲ့ကြီးထွားတိုးတက်ရေးအတွက်နှစ်နိုင်ငံစလုံးကလည်းမြင့်တင်ပေးရမှာဖြစ်ကြောင်းလည်းဝန်ကြီး Tillerson ကပြောပါတယ်။ဒီနှစ်နိုင်ငံကြားမှာကုန်သွယ်ဆက်ဆံရေးဟာအပြည့်အစုံဆောင်တဲ့အနေအထားမှသာရှိတဲ့တယ်လို့ဒါဟာလည်းနှစ်ဖက်မျှတာပြီးအကျိုးမြတ်ရှိတဲ့ဆက်ဆံရေးဖြစ်ရမှာမို့ ဒီလိုဖြစ်လာစေဖို့ UDP 80လောက်ဆောင်ရမှာဖြစ်ကြောင်းလည်းပြောပါတယ်။တရုတ်နိုင်ငံခီးစင်အတွင်းမှာဝန်ကြီးတယ်လဆန်ကအရှိမျောက်အာရှဒေသနဲ့အာရှပစိဖိတ်ဒေသတွင်လုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးတည်မြဲအောင်ကာကွယ်စောင့်ရှောက်ရေးဟာတိတ်ကိုအရေးကြီးကြောင်းဆွေးနွေးခဲ့ပါတယ်။ဒေသတွင်မြောက်ကိုရီးယားနိုင်ငံရဲ့တရားမဝင်လက်နက်ထုတ်လုပ်တဲ့အစီအစဉ်တွေနဲ့ချိန်ချောက်နေမှုကိုရပ်ဆိုင်းသွားအောင်လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကတည်းကကြိုးပမ်းနေပေမဲ့အခုအချိန်ထိအောင်မြင်မှုမရနိုင်သေးတာကိုသတိပြုမိကြမှာဖြစ်ကြောင်းလဲဝန်ကြီးတယ်လဆန်ကပြောပါတယ်။ဒီလိုမအောင်မမြင်ဖြစ်ရတဲ့အကြောင်းရင်းတွေမှာတရုတ်နိုင်ငံကချပြတဲ့မူဝါဒဟာကိုရီးယားကျွန်းဆွယ်ဒေသတွင်နျူကလ িয়ার ကင်းမဲ့ရေးအတွက်ပဲဥတီသွားနေတာမို့အခုအမေရိကန်နဲ့တရုတ်တို့လက်တွဲလှုပ်ဆောင်ရမှာမြောက်ကိုရီးယားကိစ္စကိုဥတီပြီးအသက်ပြောင်းလဲရမှာဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့သူ့ပြည်သူတွေရဲ့အနာဂတ်ပြောင်းလဲသွားစေမယ်ပိုးပြီးကောင်းတဲ့လမ်းကိုရွေးချယ်လာဖို့အတွက်နားချကြရမှာဖြစ်ပါတယ်လို့လည်းဝန်ကြီးတယ်လဆန်ကပြောပါတယ်။ဒါ့အပြင်တောင်တိုပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စရဲ့အတွက်ကိုင်းတွေဖြည့်ရှင်းရမှာစီမင်းစည်းကမ်းဥပဒေပေါ်မှာအခြေခံတဲ့ဖြည့်ရှင်းမှုမျိုးကိုလက်ကင်ထားရေးဟာအရေးပါတယ်လို့ဒီနယ်မြေတွင်ရေပြင်နဲ့ဝေဟင်လွတ်လပ်လပ်လပ်ကူးတန်းသွားလာနိုင်ရေးဟာအရေးပါကြောင်းလည်းဝန်ကြီးတယ်လဆန်ကအလေးထားပြောကြားခဲ့တာပါ။ဒါအပြင်လူခွင့်ရင်းနဲ့လွတ်လပ်စွာကိုးကွယ်ခွင့်လိုမျိုးနိုင်ငံတကာစံတန်ဖိုးတွေကိုတရုတ်ပြည်သူတွေသိလာအောင်အမေရိကန်ပြည်ထောင်စုကဆက်လက်လှုပ်ဆောင်နေမှာဖြစ်ကြောင်းလည်းရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သောရချင်းတို့အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ။အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့ရှိနိုင်ရနေ9နိုင်အထိလိုင်းလိုမီတာ16 19နဲ့25တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာမို့ဖိုက်ယူနားဆင်နိုင်ကြပါရခင်ဗျာ။ဒီဝေးမြန်မာပိုင်းကဗိုလ်ထူးနေနန္နခင်အစီအစဉ်တွေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကကြီးညာပေးပါလိမ့်မယ်။
ကမ္ဘာ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးအတွက်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုချက်ချင်းပြဲပြတ်သွားစေတဲ့သမ္မတအမိန့်ကိုသမ္မတဒေါ်နယ်ထရမ့်အင်္ဂါနေ့တုန်းကလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီဥပဒေကန့်သတ်ချက်တွေဟာအမေရိကန်ကြောင်မီးသွေးလုပ်ငန်းတွေရဲ့စီးပွားရေးကိုထိခိုက်စေတယ်လို့မစ္စတာထရမ့်ကပြောပြီးတော့သူ့ရဲ့ရွေးကောက်ပွဲကတိတွေအတိုင်းလက်မှတ်ရေးထိုးပြဲပြတ်ခဲ့တာပါ။အမေရိကန်ကြောင်မီးသွေးတွေလုပ်သားတွေအလုပ်ပြန်ရအောင်အလုပ်ပေးမှဖြစ်တယ်လို့လက်မှတ်ထိုးပွဲမှာသမ္မတကပြောသွားပါတယ်။ဒါကမနေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှဥက္ကဋ္ဌဒေဗင်နျူနက်စ်ကိုဥက္ကဋ္ဌယာရုကနေနှုတ်ထွက်ပေးဖို့အတွက်ဒီမိုကရက်ပါတီဝင်တွေဘက်ကတောင်းဆိုနေနေမှာပဲ။အခုသတင်းပတ်ကုန်တဲ့အထိကော်မတီရဲ့ကြားနာမှုတွေကိုဖျက်သိမ်းလိုက်ပါတယ်။သူ့အနေနဲ့ကော်မတီဥက္ကဋ္ဌယာရုကနေနှုတ်ထွက်ပေးမှာမဟုတ်ဘူးလို့လည်းမစ္စတာနျူနက်စ်ကပြောကြားခဲ့ပါတယ်။EU ဥရောပသမဂ္ဂတွေကဗြိတိန်နိုင်ငံနှုတ်ထွက်မဲ့တရားဝင်အကြောင်းကြားစာမှာဗြိတိန်ဝန်ကြီးချုပ်ထရီဇာမေအင်္ဂါနေ့ညပိုင်းကလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီအကြောင်းကြားစာကိုဒီကနေ့မတ်လ29ရက်နေ့ကြာရင် EU ဆိုင်ရာဗြိတိန်အမြင့်တန်းသက်အမတ်ကြီးတင်ဘာရိုကဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စီကိုကိုယ်တိုင်တွားရောက်ပေးအပ်မှာဖြစ်ပါတယ်။ဝန်ကြီးချုပ်မေကတော့ကက်ဘိနက်ဝန်ကြီးအဖွဲ့ကိုမနေ့ပိုင်းမှာဥဆောင်ဆွေးနွေးပြီး EU ကိုနှုတ်ထွက်စာပေးပို့ခဲ့တဲ့အကြောင်းဗြိတိန်ပါလီမန်ကိုအကြောင်းကြားမှာဖြစ်ပါတယ်။တခါဒီ EU ရဲ့မှဆက်နေဖို့အများစုလိုလားနေတဲ့စကော့တလန်တွေကိုဗြိတိန်ကနေတီးခြားခွဲထွက်တဲ့မတင်ဆန္ဒခံယူပွဲနောက်တစ်ခါလုပ်နိုင်ရေးအတွက်စကော့တလန်ပါလီမန်မှာအင်္ဂါနေ့တုန်းကမဲခွဲဆုံးဖြတ်ခဲ့ပါတယ်။ဆန္ဒခံယူပွဲလှုပ်ခွင်ကိုဗြိတိန်ပါလီမန်မှာတောင်းခံမှုအတွက်ထောက်ခံမဲ69မဲကန့်ကွက်မဲ59မဲရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေကိုလေ့လာဖို့ရောက်နေတဲ့သတင်းမီဒီယာဖွဲ့ဟာဒီကနေ့မတ်လ29ရက်နေ့မှာဘူးတိတောင်မြို့မှာလေ့လာဖို့အတွက်သွားနေကြပါပြီ။အကြမ်းဖက်တိုက်ခိုက်မှုထပ်မံလုပ်ကြံဖို့ကြံစည်သူတွေကိုကြိုတွင်ဖော်ထုတ်တားဆီးခဲ့တာနဲ့ပတ်သက်လို့လေ့လာနိုင်မှုအတွက် VOA သတင်းတောက်အပါအဝင်သတင်းတောက်အဖွဲ့ဟာဘူးတိတောင်မြို့နယ်ကတင်းမေကျေးရွာကိုဒီကနေ့သွားရောက်လေ့လာကြမှာဖြစ်ပါတယ်ရှင်။
ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကုဇော်ဝင်းလိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖောလာဖြစ်ပါတယ်။နိုင်ငံတကာကတောတရှိများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရွှေလန်းချမ်းမြေကြပါစေ။ကျွန်တော်စမိုးပြီးပါခင်ဗျာ။
This program has come to you from the Voice of America, Washington.